Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်။ Washington News Review American Bank ကနေ2020 November 1ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းကီလိုမီတာ2440နဲ့51ကီလိုမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။American တီရောင်စုမှာ November 3ရက်ချင်းပါမယ်သမရရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါလေ။ဒီဖွဲ့ကိုဥဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါလေ။ American နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက်ခရစ် 2000 American သမရရွေးကောက်ပွဲနောက်ပိုင်းကစပြီး American အစိုးရရဲ့ဖိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသူတွေလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါမဖြစ်ပွားခင်ကစောင့်ကြည့်လေ့လာသူ900ဆီလွတ်ဖို့စီစဉ်ထားပေမယ့်အခုကာယောဂါဒဏ်ခံခဲ့ရတဲ့နောက်မှာအယောက်30ပဲဆီလွတ်ဖို့စီစဉ်ခဲ့တယ်လို့ဂန်ဆက်ကပြောပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာချင်းပါတော်မှာဖြစ်တဲ့အတွက်စနေနေ့မှာ Republican Party ကသမ္မတ Trump နဲ့သူ့ပြိုင်တဲ့ Democratic Party က Joe Biden တို့ဟာသူတို့အခြေအနေရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ကစနေနေ့မှာ Pennsylvania ကိုတွားရောက်နေတယ်လို့သူ့သမ္မတဟောင်း Joe Biden ကလည်း Michigan ပြည်နယ်မှာမဲဆွဲနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Nice မြို့ Notre Dame ဘုရားကျောင်းကလူ3ဦးသေဆုံးခဲ့တဲ့ဒဏ်နဲ့တိုက်ခိုက်မှုမှာဆက်နွှဲနေတဲ့တတိယမြောက်တန်တရားရှိသူကိုစနေနေ့ကပြင်သစ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒဏ်နဲ့တိုက်ခိုက်သူကအသက် 22 နှစ်အရွယ်တူနီရှားနိုင်ငံသား Ibrahim Aissawi ဖြစ်ပြီးသူဟာတူနီရှားကနေအီတလီနိုင်ငံ Lampedusa ကျွန်းကိုရောက်လာတာဖြစ်ပြီးပြင်သစ်နိုင်ငံပါရီမြို့ကိုအောက်တိုဘာ9ရက်နေ့မှာရောက်လာတာပါဒီတိုက်ခိုက်မှုအတွက်သူတူတည်းကပဲလှုပ်ဆောင်တာဟုတ်မဟုတ်နဲ့ကြိုတင်ချင်စီမှုရှိမရှိသိရဖို့ပြင်သစ်အီတလီနဲ့တူနီရှားအာဏာပိုင်တွေကပူးတွဲဆံစမ်းစစ်ဆေးနေတာပါအခုချိန်ထိပြင်သစ်ရဲတွေမင်းများစစ်ဆေးဖို့ဖမ်းထားတဲ့တန်တရာရှိသူက3ဦးရှိပါတယ်ပထမလူကတော့စောင့်ကြည့်ကင်မရာထဲမှာအခင်းမဖြစ်ပွားခင်တည့်ရက်မှာသူနဲ့သူတွေ့ကြတဲ့အသက်48နှစ်အရွယ်တူနီရှားမျိုးသားဖြစ်ပြီးချစ်တဲ့ဘေးနေမှာဖမ်းဆီးခဲ့ပါတယ်။ Ibrahim Aissawi ကိုဖမ်းဆီးရမယ့်စဉ်ကသူ့မှာလက်ကင်ဖုန်းနှလုံးတွေ့ကြရတာပါ။အခင်းမဖြစ်ပွားခင်တည့်ရက်ကသူနဲ့ဆက်သွယ်ခဲ့သူအသက်35နှစ်အရွယ်အမျိုးသားကိုတော့တောက်ချန်နေမှာဖမ်းဆီးခဲ့တာဖြစ်ပြီးအခုစနေနေ့မှာဖမ်းဆီးသူဟာတန်မြတ်ရှိသူတူနီရှားနယ်ဘွားတူရဲ့နေအိမ်ကိုရှာဖွေရမှာတွေ့ကြရတဲ့အသက်33နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကပြင်သစ်နိုင်ငံမှာလုံခြုံရေးတတိပေးချက်အဆင့်ကိုတိုးမြှင့်ထားပြီးဖျားချောင်းတွေနဲ့စာသင်ကျောင်းတွေမှာလုံခြုံရေးတွေကိုတိုးချထားပါတယ်။ COVID-19 ကာယောဂါကူးစက်မှုဒုတိယအကြိမ်ထပ်ပြီးတိုးလာနေတဲ့ဥရောပတစ်လွှာမှာပြင်သစ်ဂျာမနီ၊ဘယ်လ်ဂျီယံနိုင်ငံတွေလိုပဲ Britain နိုင်ငံကလည်းတစ်နိုင်ငံလုံးတိုင်းတာနဲ့အတော်လာပိတ်ပင်မယ်ကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီနှစ်အတွက်ဒုတိယအကြိမ်ဖြစ်တစ်နိုင်ငံလုံးတိုင်းတာနဲ့ပိတ်ပင်မှုဟာအချင်းနေတိတ်ဆိုးစီမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောကြားခဲ့တာဖြစ်ပြီးဒီလိုပိတ်ပင်တားမြစ်ဖို့တောင်းဆိုချက်တွေကိုသတင်းပတ်တော်ကြားလက်မခံဘဲထားခဲ့တာပါအခုတော့တနင်္ဂနွေလုံးတိုင်းတာနဲ့ပိတ်ပင်မှုကိုချစ်တဲ့ဘရင်းနေမှာစတင်မှာဖြစ်ပြီးကလကြာထားရှိမှာပါဗြိတိန်နိုင်ငံမှာဒီရောဂါပိုကူးစက်မှုနှုံတိုးလာနေပြီးဆေးရုံတွေမှာလူနာရေးများလာနေတာနဲ့ပတ်သက်ပြီးဝန်ကြီးချုပ်ကတောက်ချာနေမှာကဲပင်းရဲ့အစီအွေခေါ်ယူဆွေးနွေးခဲ့ပါတယ်နေရတဲ့ဒေတာအရင်းပင်နဲ့တစ်ဖက်တစ်ချက်မှာရှိတဲ့တူရကီနဲ့ဂရိနိုင်ငံတွေကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာငရင်တန်းကြောင့်ပြိုကျနေတဲ့အဆောက်အဦတွေနဲ့အပြည့်စည်ပုံတွေချမ်းမှာအသက်မသေးချင်တဲ့သူတွေကိုစနေနေ့မှာရှာဖွေနေကြပါတယ်။ငရင်တန်းကြောင့်သေဆုံးခဲ့သူ28ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဒဏ်ရာသူကရာပေါင်းများစွာရှိနေတာပါ။ပြန်အဆင့်ခုနှစ်ရှိတဲ့အပြင်းငင်းငယ်နှုတ်ခတ်ခဲ့ပြီးနောက်ပိုင်းနောက်ဆက်တွဲငင်းငယ်ပေါင်း60ရဲ့မင်းနဲ့နှုတ်ခတ်ခဲ့ပါတယ်။အပြင်းငင်းငယ်နှုတ်ခတ်ခဲ့ပြီးနိုင်ပိုင်းကွင်းမှာပဲဂရိဝန်ကြီးချုပ်ကီရီယာကော့စ်မစ်ဆိုတာကစ်ကတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဝန်ထမ်းကြောင်းပြောကြားခဲ့တယ်လို့နိုင်ငံခြားကွဲပြားမှုတွေရှိပေမဲ့ဒီချိန်မျိုးမှာနိုင်ငံပြည်သူတွေအတူတကွရပ်တည်ဖို့လိုကြောင်း Twitter မှာရေးပါတယ်။တူရကီသမ္မတကလည်းအခက်အခဲကာလတွေမှာနိုင်ငံခြားစီစီလုံးလုံးနဲ့ကူညီပံ့ပိုးမှုပေးတာဟာဘဝမှာတန်ဖိုးအရှိဆုံးဖြစ်ကြောင်း Twitter ကနေပြန်လည်ရေးသားခဲ့ပါတယ်။နိုင်ငံခြားတင်းမောင်မှုတွေတည်လည်ရေးအတွက် American ကရော EU ဥရောပသမဂ္ဂကပါစ조사နေပေမဲ့အောင်မြင်မှုမရပဲဖြစ်နေချိန်မှာအခုလိုငရင်တန်ခံရမှုကနေနိုင်ငံဆက်ဆံရေးပြန်ပြီးနှွေးထွက်မှုရှိလာမလားဆိုတာကိုတော့တိကျမပြောနိုင်သေးပါဘူး။
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.85 နဲ့5.190 kHz 5.95တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေနေနေမနေ့ကင်း view ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုဗစ်ကူးစက်မှုဆက်လက်မြင့်မားနေစဉ်ဖြစ်တဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အောက်တိုဘာ31စနေနေ့တရက်ထဲအတွက်ညနေ6နာရီသတင်းထုတ်ပြန်ချက်အရရန်ကုန်တိုင်းမှာကူးစက်လူနာ880နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းကတော့45ဦးနဲ့ဒုတိယလိုက်ပါတယ်။အဲဒီနောက်မှာမန္တလေးနဲ့အေရဝတီတိုင်းတွေက44ဦးစီနဲ့ကူးစက်မှုတတိယအများဆုံးဖြစ်နေပါတယ်။အရင်ကကူးစက်မှုအတော်များခဲ့တယ်ဆိုတဲ့ရခိုင်ပြည်နယ်မှာတော့စနေနေ့တရက်ထဲစီးရင်အရကိုဗစ်ပိုးတွေ့သူ19ဦးသာရှိပြီးမွန်ပြည်နယ်မှာဆိုရင်5ဦးသာတွေ့ပါတယ်။ဒါပေမဲ့မကွေးတိုင်းမှာ22ဦးနဲ့စကိုင်းတိုင်းမှာ73ဦးတွေ့ရှိရပြီးကြံပြည်နယ်နဲ့တိုင်းပြည်မှာတော့10ခန်းအောက်မှာသာရှိပါတယ်။ဂျမိုင်းဝန်ကြီးဌာနရဲ့စနေနေ့ည8နာရီထုတ်ပြန်ချက်အရအော်တိုဝါ31ရက်အတွက်မြန်မာတနင်္ဂနွေမှာကိုဗစ် -19 ကူးစက်လူနာသစ် 1,210 ဦးထပ်တိုးပြီးသေဆုံးသူ18ဦးရှိတယ်လို့ဖော်ပြပါတယ်။အဲဒီ18ဦးတွေက73ဦးဟာရောဂါအခံရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါရယ်။ရကိုင်းပြည်နယ်တွင်းနဲ့အွန်လိုင်းမှာပါမြန်မာတမတော်ကဝါဒဖြန့်စစ်ပွဲလှုပ်လာတဲ့အပေါ်စိုးရိမ်မှုပိုတိုးလာရကြောင်းရိုဟင်ဂျာအဖွဲ့အစည်း29ဘက်ကအော်တိုဝါ31ရက်နေ့မှာစုပေါင်းထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြပါရယ်။ရကိုင်းတိုင်းရင်းသားတွေနဲ့ရိုဟင်ဂျာအတိုင်းဝန်ကြားညီညာစွာအတူရှင်တွဲနေထိုင်ရေးကိုမြန်မာတမတော်ကဖျက်ဆီးနေပြီးပဋိပက္ခတွေပိုဖြစ်လာအောင်သွေးထိုးလှုံ့ဆော်ဖို့ကြိုးပမ်းနေကြောင်းလည်းကြေညာချက်မှာစွပ်စွဲထားတာပါ။မြန်မာစစ်တပ်ဟာပြီးခဲ့တဲ့သတင်းပတ်တဲ့ရိုဟင်ဂျာနဲ့ရခိုင်လူမျိုးတွေကြားစေဝမ်းကွဲစီမဲ့သွေးတိုးလှုံ့ဆော်မှုတွေလုပ်ခဲ့ကြောင်းဥပမာဗီတင်အခြေစိုက် Rock Rohingya အဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ရဲ့ဓာတ်ပုံနဲ့ Facebook account တွေပြီးခဲ့တဲ့ရက်ပိုင်းတွေပေါ်ထွက်လာခဲ့ပြီးရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေစီကငွေကြေးထောက်ပံ့မှုတွေယူပြီးလှုံ့ရှားနေတယ်လို့ရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌ Facebook account စာမျက်နှာကနေစွပ်စွဲရေးသားထားကြောင်းအဲ့ဒီ post ကိုထောင်တောင်းချီတဲ့ပရိသတ်ကဖတ်ရှုခဲ့တယ်လို့မြန်မာစစ်တပ်ရဲ့ Opera Mini ရုပ်သံ channel ကလည်းပြန်လည်မျှဝေထားတယ်လို့ထောက်ပြပါရယ်ဒီစွပ်စွဲချက်တွေဟာခိုင်လုံတဲ့သတင်းအရင်းမြစ်တွေပေါ်အခြေခံပြောဆိုနေခြင်းသာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါရယ်မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာရခိုင်ပြည်နယ်တွင်းမှာဆက်ရှိနေသေးဖြစ်တဲ့ရိုဟင်ဂျာတွေကို NLA တွင်တွန်းပို့နေတယ်လို့ဖြစ်နေတယ်လို့ပြစ်တင်ရေးသားထားပါရယ်မြန်မာစစ်တပ်ကရောအစိုးရကပါနိုင်ငံကမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါရခင်ဗျာမြန်မာနိုင်ငံကိုဖြတ်သန်းပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတိုက်ရိုက်သွားလာပြေးဆွဲနိုင်မဲ့ကားလမ်းရထားလမ်းတွေဖောက်လို့နိုင်မှုညွှန်လင်းထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြား၏ဌာနဒုဝန်ကြီးရှရီယာအလမ်ကပြောဆိုတယ်လို့တရုတ်အစိုးရပိုင်းစင်ဝါသတင်းကရေးပါတယ်ဘင်္ဂလားဒေ့ရှ်တရုတ်နိုင်ငံကြားဖွံ့ဖြိုးမှုအတွေ့အကြုံဖလှယ်ရေးအွန်လိုင်းဆွေးနွေးပွဲတစ်ခုမှာဒုဝန်ကြီးအလမ်ကမြန်မာနိုင်ငံကိုဖြတ်သွားမဲ့ကားလမ်းရထားလမ်းကိစ္စကိုဒါကာမြို့တော်မှာရှိတဲ့တရုတ်တန်ယုံနဲ့တရုတ်ဝင်ချင်းကဆွေးနွေးထားကြောင်းပြောဆိုခဲ့တာပါဒီလမ်းကြောင်းတွေဟာ BRI လို့ခေါ်တဲ့တရုတ်ရဲ့ပိုးကပ္ပလမ်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ဒီလမ်းတွေအကောင့်ထဲပေါ်လာရင်အခြားအာဆီယံနိုင်ငံတွေနဲ့ဆက်သွယ်ရေးပိုမိုလွယ်ကူလာလိမ့်မယ်လို့လည်းအလမ်ကပြောပါတယ်တစ်ချိန်တည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်ရဲ့အကြွေးထောင်ချောက်တဲကျနေပြီဆိုတဲ့သုံးသပ်ချက်တွေကိုဒုဝန်ကြီးအလမ်ကပယ်ချလိုက်ပြီးကမ္ဘာလုံးကိုဆက်ရမယ်ဘင်္ဂလားဒေ့ရှ်အကြွေးတွေနဲ့နှိုင်းဆာရင်တရုတ်အကြွေးကပမာဏသိငယ်တယ်လို့တုံ့ပြန်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်အသံမှကြီးလီဂျင်မင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်ညွန့်မှုတွေအရင်ကထက်ပိုလှုပ်သွားဖို့မျှော်လင့်ထားကြောင်းအထူးသဖြင့် 5G ဆက်သွယ်ရေးစနစ်ညံနှုံးမြင့်ယထာပြည့်စွဲမှုလေယာဉ်တိစောက်ရေးနဲ့ပင်လယ်သမုဒ္ဒရာအရင်းမြစ်တွေကိုသုံးပြီးစီးပွားရှာတဲ့ Blue Economy လို့ကဏ္ဍတွေမှာနိုင်ငံပူးပေါင်းလှုပ်သွားဖို့လိုလားကြောင်းပြောဆိုပါရခင်ဗျာဖိလစ်ပိုင်နိုင်ငံထဲမှာဒီနှစ်တည်းအင်အားအပြင်းဆုံးလို့ဆိုနိုင်တဲ့ဂိုနီတိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေ128မိုင်လေးတိုင်နှုံးနဲ့ဥတီချင်းကလာနေပြီးတနင်္ဂနွေနေ့မှာလူဆုံးကျွမ်းမကြီးကိုဖျက်မတိုက်ခင်ဖိလစ်ပိုင်အရှိတ်ဘက်ကန်ယူတန်းအစွန်ကကာဒန်ဒူအန်စ်ကျွန်းစုကိုမနေ့ပိုင်းမှာဝင်ရောက်ဖျက်ဆီးဖွယ်ရှိတယ်လို့နိုင်ငံရဲ့မူလဝသဌာနကခန့်မှန်းထားပါတယ်အဲ့ဒီဒေသမှာလေပြင်းရိုက်ခတ်မှုနဲ့ရေကြီးမြေပြိုရာတွေကျုံလာနိုင်တာမို့ဒေသခံပြည်သူတသန်းနီးပါးကိုနေအိမ်တွေကနေဆုံးခွာစေပြီးဘေးလွတ်ရာရှောင်တိမ်ကြဖို့အာဏာပိုင်တွေနှိုးဆော်ထားပါတယ်။က ကုလုံရေးစင်တာရဲ့အဖြစ်ကိုဗစ်ကြောင့်ပိတ်ထားရတဲ့စာသင်ကျောင်းတွေပြည်သူအားကစားရုံတွေနဲ့အစိုးရပိုင်းအရေးပေါ်ကုလုံရေးအဆောက်အုံတွေကိုအသုံးပြုမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းအဲ့ဒီဒေသမှာပဲမိုလော့စ်တိုင်ဖုန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လူ22ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ဒီနေ့ဝင်နေမှာကင်ဗီယိုရဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုချိန်ကစပြီးသတင်းပိပုတ်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နေပါပြီ။
အမေနိုမာ3နှစ်မှကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်းမဲ့လိုတော့တဲ့အချိန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသမ္မတထရန့်ကိုတနိုင်ငံလုံးအတိုင်းအတာအရာရှိကနေဥဆောင်နေတယ်လို့လူလူစစ်တမ်းတွေကဖော်ပြနေပါတယ်။ဒါပေမဲ့လည်းအရေးကြီးတဲ့ပြည်နယ်တွေမှာတော့တိတ်မကွာပဲရာဂိုင်းလုံးအနည်းငယ်ပဲဥဆောင်နေတာဖြစ်ပါတယ်။ VOA သတင်းတော်ပက်စီဝီရကူဆိုရာသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်မှာတော့ပြီးခဲ့တဲ့တောက်ကြနေ့ကအထိမဲပေးခဲ့တဲ့သူအရေးတွက်ဟာ82တန်းကျော်သွားပြီဖြစ်ပါတယ်
။ Everybody keeps saying go and just vote for us. Just like let's just make sure we get it.
ဘာသာစောစောမဲပေးကြဖို့ပြောနေကြပါတယ်။ဒါကြောင့်ကျွန်မလည်းဒီနေ့မဲပေးဖြစ်အောင်လုပ်လိုက်တာပါ
။ Democratic Party သမ္မတလောင်း Joe Biden ကတော့ဒီရွေးကောက်ပွဲဟာသမ္မတ Trump ရဲ့ကာယောဂါတုံ့ပြန်မှုအပေါ်မှာလူလူဆန္ဒခံယူပွဲဖြစ်တယ်ဆိုပြီးတော့ပြောပါတယ်
။ I'm not running on a false promise of being able to end this pandemic by flipping a switch.But what I can't
ကျွန်တော်အနေနဲ့ကတော့ cloud တစ်ချက်နှိပ်ပြီးတော့ဒီကတ်ယောဂါကိုအဆုံးသတ်နိုင်ရဲဆိုပြီးတော့မဖြစ်နိုင်တဲ့ဂရီတွေကိုမပေးချင်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ဂရီပေးနိုင်တာကကျွန်တော်တို့အစူအတက်တက်ကြီးကစပြီးတော့လှုပ်တင့်လှုပ်ထိုက်တာတွေမှန်တာတွေကိုပဲလှုပ်သွားမှာပါ
။သမ္မတ Trump ကတော့မကြသေးခင်ကစီးပွားရေးတက်လာတဲ့မတန်းတွေကိုပြပြီးသူ့လက်ထက်မှာစီးပွားရေးတာယာဝါပြောစရာမဲဆိုတဲ့ဂရီနဲ့မဲဆွယ်နေတာဖြစ်ပါတယ်
။ You see the number today? 33.1 GDP, the biggest.
နာရူဒီကနေ့ကိုကြည့်ကြည့်ပါ။ဒန်ဂျီဝင်ဝေ 33.1 ရာခိုင်နှုန်းနဲ့30လောက်တက်လာပြီးဒါဟာကျွန်တော်တို့နိုင်ငံသမိုင်းမှာအများဆုံးဖြစ်ပါတယ်
။အခုလိုတက်လာတာကြောင့်ကာယောဂါမတိုင်ခင်ကရှိခဲ့တဲ့ဒန်ဂျီဝင်ဝေထက် 3.5 ရာခိုင်နှုန်းလောက်ပဲနည်းတော့တာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝန်းရဲတွေရဲ့အကြမ်းဖက်မှုတွေကိုဆန္ဒပြတာတွေဆက်ပြီးဖြစ်နေချိန်မှာပဲဂျိုးဘိုင်ဒန်ကတော့သမ္မတထရမ်ဟာလူမျိုးရေးပဋိပက္ခတွေသဘောထားကွဲတာတွေပိုဖြစ်စေတယ်လို့ပြစ်တင်လိုက်ပါတယ်။သမ္မတထရမ်ကတော့တရားဥပဒေစိုးမိုးမှုရှိလာအောင်သူတယောက်တည်းလုပ်နိုင်ပြီးသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကတော့မင်းမဲဝါရီတွေနဲ့တူရက်တီပြီးတော့တိုင်းပြည်ပြက်စီမဲ့ဆိုရှယ်လစ်ဝါဒလုပ်ငန်းစဉ်တွေကိုလက်ကင်ထားသူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Whit Ayers ဟာ Republican Party ရဲ့မဟာဗျူဟာရေးဆွဲချမှတ်သူဖြစ်ပါတယ်
။ Biden closing argument is exactly what his opening argument was.
ဘိုင်ဒန်ရဲ့နောက်ဆုံးပြောင်းကြောက်ချက်ကတော့အခွင့်မှာပြောတဲ့အတိုင်းပါပဲ။အခုချိန်ကတိုင်းပြည်လုံးစီစီလုံးလုံးစုပေါင်းပြီးစာနစ်နာတဲ့ကုကိုစတင်ဖို့ဆိုတာပါ
။
ဆန်ဘက်ကတော့ဂျိုးဘိုင်ဒန်နဲ့ဒီမိုကရက်တွေဟာအများတို့ဘဝတွေကိုပြတ်အောင်ဖျက်ဆီးပစ်ကြမယ်ဆိုတာမျိုးပါ။ဒါကပိုပြီးတော့ပြင်းထန်ပါပဲ
။တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ဟာသမ္မတထရမ့်ထက်900ရာခိုင်နှုန်းလောက်သားနေပါတယ်။ဒါပေမဲ့အမေရိကန်ရွေးကောက်ပွဲတွေဟာဆန္ဒမဲအရေးအတွက်နဲ့ဆုံးဖြတ်တာမဟုတ်ပဲပြည်နယ်အလိုက်လူဦးရေပေါ်မှာအခြေခံတဲ့ကိုယ်စလဲမဲအီအတွက်နဲ့ဆုံးဖြတ်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဆိုရင်ကိုယ်စလဲမဲ938မဲတဲ့ကအနည်းဆုံး280ရဖို့လိုပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲအတွက်အကျိန်းနဲ့ဖြစ်နေတဲ့ဘီနရီမှာအနိုင်ရပြီး2016တုန်းကလိုမျိုးထပ်ပြီးနိုင်ဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လူလူစစ်တမ်းတွေမှာတော့အဲ့ဒီဘီနရီမှာဂျိုးဘိုင်ဒန်ကအနည်းငယ်သားနေပါတယ်။နိုင်ငံရေးကဲခက်ရောဘတ်ဂရစ်ဖင်ကတော့
Trump is not losing as badly in some of these swing states in the Midwest as he is nationally, but it's just a question about whether.
ရီဂန်လေးပိုင်းကအကျိန်းနဲ့ဖြစ်နေတဲ့တချို့ပြည်နယ်တွေမှာ Trump အပေါ်ထောက်ခံမှုကြုံနေတာကတနိုင်ငံလုံးအတိုင်းအတာလောက်မဆိုးပါဘူး။ဒါပေမဲ့လေတနိုင်ငံလုံးအနေနဲ့ထောက်ခံမှုကွာခြားချက်ကရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပေးတဲ့ပြည်နယ်တွေမှာပါတိတိတသားကွာခြားပြီးရွေးကောက်ပွဲရလတ်တကယ်ပဲပြောင်းလဲသွားစေမလားဆိုတာကတော့မေးခွန်းတစ်ခုအဖြစ်ဆက်ရှိနေသေးပါ
သမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာဆက်နိုင်ဖို့အတွက်ဘယ်ပြည်နယ်တွေကိုမဖြစ်မနေအနိုင်ရဖို့လိုပါလဲဒီပေါ်မှာတော့ Republican Party ရဲ့မဟာဗျူဟာရေးဆွဲသူ Amanda Iovino က
Pennsylvania is going to be the key state to watch on election night. Other states to watch would include Florida.
ရွေးကောက်ပွဲနေ့မှာအဓိကစောင့်ကြည့်ရမှာကတော့ Pennsylvania ပြည်နယ်ပါ။တခြားစောင့်ကြည့်ရမယ့်ပြည်နယ်တွေကတော့ Florida ဖြစ်ပြီးတော့အဲ့ဒီမှာအခြေအနေကတိတ်မကောင်းပါဘူး။ဒါမှမဟုတ်ရှုံးခဲ့ရင်တော့သူ့အနေနဲ့နိုင်ဖို့လမ်းတိတ်မမြင်ပါဘူး။
သမ္မတထရမ့်ကတော့ Pennsylvania ပြည်နယ်မှာအခုသတင်းပတ်ကုံစနေနေ့တနင်္ဂနွေနေ့မှာနှစ်ရက်ကြာမဲဆွယ်စည်းရုံးမှုတွေလုပ်မှာဖြစ်ပြီးတော့ Joe Biden နဲ့ဒုသမအလောင်း Kamala Harris တို့ကတော့တနင်္ဂနွေနေ့မှာမဲဆွယ်ကြမှာဖြစ်ပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ 55ချိန်မြောက်ကုလသမဂ္ဂအဖွဲ့အစည်းညီလာခံရဲ့လူမှုရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှမြမအရေးဆွေးနွေးမှုကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးကြောင့်အွန်လိုင်းကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမြမအရေးဆုံးဖြတ်ချက်နောက်နိုင်ငံတွေအတွက်ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်တွေနဲ့နိုင်ငံတွေကြားယုံကြည်မှုမဲ့နေတဲ့ကိစ္စတွေကိုမြမကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ကုလသမဂ္ဂရဲ့မြမအရေးဆုံးဖြတ်ချက်ကိုလည်းမြမကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။
The resolution of Myanmar adopted during the 43rd session did not reach consensus.
မြန်မာရေးဆုံးဖြတ်ချက်ဟာနိုင်ငံရေးဆက်သွင်းပြီးတမာတမတ်မကျဖွံ့ဖြိုးရေးကိစ္စတွေအပါအဝင်ညံ့ညတာတာသုံးသပ်ထားခြင်းလည်းမရှိဘူးဆိုပြီးမြန်မာဘက်ကပေးချထားတာပါတဲ့နိုင်ငံတွင်းကပြည်သူအလုံးအတွက်ငြိမ်းချမ်းရေးလူမှုရေးသဟဇာတာဖြစ်မှုနဲ့ဖွံ့ဖြိုးရေးအတွက်ဒီဆုံးဖြတ်ချက်ကအဟံအတားကြီးဖြစ်နေပါတယ်တဲ့ကုလသမဂ္ဂမှာရန်ပုံငွေအခက်အခဲတွေ့နေခြင်းနိုင်ငံရေးအရာဇက်သွင်းမှုမျိုးမဟုတ်ဘဲရွေးချယ်ကောင်းတဲ့အတွက်ပဲထိရောက်အကျိုးရှိအောင်သုံးသင်ပါတယ်လို့မြန်မာကိုယ်စားလှယ်ပြောဆိုသွားတာဖြစ်ပါတယ်လူခွေကောင်စီတဘာပတိ Elizabeth Trichy Fizebaga က55ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ရန်ပုံငွေနှဲလာတဲ့အခြေအနေကလူခွင့်ရေးကောင်စီရဲ့လုပ်ငန်းတွေအတွက်လည်းထည့်သွင်းစဉ်းစားသုံးသပ်ရတဲ့အချက်ဖြစ်ကြောင်းပြောခဲ့ပါတယ်။နိုင်ငံတွေအတွက်အထူးကိုယ်စားလှယ်တွေကိုသက်ဆိုင်ရာနိုင်ငံတွေကမကြိုက်တဲ့ကိစ္စဟာလည်းလူခွင့်ရေးကောင်စီစဖွဲ့ကလေးကဆွေးနွေးနေကြရတဲ့ကိစ္စဖြစ်ပါတယ်လို့ကောင်စီသဘာပတိ Elizabeth Trichy Fizebaga ကဖြေကြားသွားပါတယ်။သက်ဆိုင်ရာနိုင်ငံတွေဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးပြန်လည်တင်ပြဆွေးနွေးကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်
။ What I can say and what I hear very often is that countries who have a mandate holder say that the mandate holder spreads the wrong information.
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေနိုင်ငံတွေအတွက်အထူးကိုယ်စားလှယ်ခန့်အပ်မယ်ဆိုရင်ဒီအထူးကိုယ်စားလှယ်တွေဟာသတင်းမှားတွေဖြန့်နေဆိုပြီးနိုင်ငံတွေဘက်ကမကြာခဏပြောကြတာမျိုးရှိပါတယ်သူအနေနဲ့ပြောနိုင်တာကတော့နိုင်ငံတွေဘက်ကလည်းအခြေအနေတွေနဲ့ပတ်သက်ပြီးကိုယ့်ရဲ့ရှုမြင်ချက်ကိုယ့်ဘက်ကအမြင်ကိုတင်ပြဖို့အခွင့်ရေးရမှာဖြစ်ပြီးအနည်းဆုံးတော့အပြန်အလှန်ဆွေးနွေးမှုမျိုးနဲ့အတူဆောင်ရွက်ကြဖို့ပဲသူအနေနဲ့ပန်ချားနိုင်ပါတယ်တဲ့ကုလသမဂ္ဂအထွေထွေညီလာခံကနေ2019ခုနှစ်နှစ်ကုန်ပိုင်းမှာမြမရေးဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်မှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုရှုတ်ချထားတာဖြစ်ပါတယ်ရိုဟင်ဂျာတွေနောက်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွင်ကတခြားလူနည်းစုတွေအပေါ်မုန်းတိလာအောင်လှုံ့ဆော်မှုတွေကိုမြမဆွေရဘက်ကအရေးပေါ်အရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကမဖြစ်မနေလိုက်နာလှုပ်ဆောင်ဖို့မလိုအပ်ဘူးဆိုပေမဲ့လည်းကဘာကြီးရဲ့ရှုမြင်ချက်ကိုထင်ဟစေတာဖြစ်ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ကုလသမဂ္ဂထွေထွေညီလာခံက2019ခုနှစ်နှစ်ကုန်ပိုင်းကချက်မှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်ဟာဆိုရင်ရခိုင်ပြည်နယ်ရဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကိုဖြေရှင်းဖို့မရည်ရွယ်သလိုမြန်မာဆွေရဘက်ကဖြည့်ရှင်းဆောင်ရွက်ဖို့ကြိုးပမ်းချက်တွေကိုလည်းလက်ခံဖို့ညှင်းဆန်တာဖြစ်တယ်လို့အဲ့ဒီအချိန်ကနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးဟောက်တို့ဆွမ်းကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်တွေဟာမလိုလားအပ်တဲ့နိုင်ငံရေးဖိအားတွေဖြစ်စေဖို့ရည်ရွယ်တာလို့လည်းမြန်မာဘက်ကဒီဇိုင်းမှတ်မှဆွဆွဲထားပြီးမယ်လို့လည်းဘယ်လိုနိုင်ငံရေးအရာဖိအားပေးမှုလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင်ပေါ့ဒ်ကတ်စီးစဉ်ကနေဆူဆူလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ COVID-19 ရောဂါဖြစ်ပွားမှုနှုန်းပိုပြီးမြင့်တက်လာလေလေလူတွေကပိုပြီးဆင်းရဲဒုက္ခရောက်လေလေဖြစ်လာနေပါပြီ။ဒီကဘက်မှာတော့တခြားသူတွေအတွက်အချိန်၊ငွေနဲ့လုပ်ငန်းတွေကိုပိတ်ဆက်ဆွံ့လွန်နေကြသူတွေနဲ့တိုးတန်ကတွေ့ဆုံခဲ့ပါတယ်
။ဆိုးရွားကအရင်နဲ့တကယ်နဲ့ဆင်းရဲတဲ့စပ်ဖြစ်ပြီးသူတွေကတော့ကြူးရတာ။
တရက်ွက်ထဲနေသူချင်းအစားအသောက်တွေဝေငှပေးနေတဲ့ဇက်ွက်တွင်အဖွဲလေးတစ်ခုကဥလာမိုးဖြစ်ပါတယ်။ ဒီဆောင်မမှာလိုအပ်နေတဲ့သူတွေကိုကူညီပေးနေတဲ့ကုလမှုအပအဝင်တခြားတမန်ပြည်သူတွေရဲ့အတန်တွေကိုပါကြားရမှာဖြစ်ပါတယ်။ဒီဆောင်မပြည်စုံကိုဒုအတန်သတင်းတော်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
နေစဉ်မနက်7:00နာရီကိုရောက်တိုင်းတိုင်းတရာအရှိပိုင်း3မြင်းဆောင်4ကွက်တဲမှာသမင်းယူဖို့စောက်ဆိုင်နေတဲ့လူတန်းရှိကြီးကိုမျက်စိတဆုံမြင်တွေ့ရမှာပါ။ဆူညံပွက်လောရိုင်းနေတဲ့လူရဲများပြားပေမဲ့အကုန်လုံးဤပါကတဦးနဲ့တဦးနှစ်ပေလောက်ချဲပြီးညစ်ပေနေတဲ့မက်စ်လေးတွေကိုတတ်ထားကြပါရဲ့။မကြာခဏဆိုသလိုလူချင်းချင်းဖို့အော်နေတဲ့တွေလည်းကြားရပါရဲ့
။လူရောင်းဖို့နဲ့လူရောင်းဖို့တယောက်တစ်ယောက်တာသမီးသမီးကာယုံရဲ့မိုးကုတ်ကဆွန်ညံကွန်ညံလေးတွေကိုစူးစီးပြီးတော့ဓာတ်ရဟင်းလေးတွေကိုဟင်းပေါက်ပြန်ချက်ပြီးတော့လူဒီစောင့်ဝင်နေတွေဖြည့်ရှင်းပေးလိုက်တဲ့အချိန်လေးမှာစောင့်ဝင်နေရတော့ပြေးလေဒါပေမဲ့စားလောက်ကတော့60လောက်တော့ရှိတော့လူ5-60လောက်တော့ရှိတယ်အဲ့တော့ပြေးချင်းတဲ့ကနောက်မှလူကဘယ်လိုပြေးလာလဲဆိုတော့တနေ့နဲ့ဒီနေ့က150 200နေရာနေကူ300ကျော်လောက်ကိုပြေးလာတယ်
မိတ္တအနန်းတော့ပရာဟိတအဖွဲ့ကဦးလာမိုးပြောပြရတာပါသူနဲ့သူတငယ်ချင်း၄ယောက်ပေါင်းပြီးကိုဗစ်ကာလမှာရွက်ွက်တွေကဝင်ငွေနေမိသားစုတွေကိုစားစရာအခမဲ့ဝေပေးဖို့အဖွဲ့လေးတစ်ဖွဲ့ဖွဲ့ထားတာပါ။သူနေတဲ့၃မြင်းဆောင်လေးကွက်တစ်ဆိုတာကပယံ၊လက်သမား၊စိုက်ကဲကယ်ရီဆွဲ၊တန်ချီတန်ခွေ၊ဆက်ယုံစင်၊ညာဆောင်အလုံးလုံးကိုင်နေတဲ့အခြေခံလူဒန်းစားတွေနေကြတဲ့ကျူးကျော်ရွက်ွက်တခုပါ။ကိုဗစ်စားဖြစ်ကြရကအလုပ်တွေပိတ်ကုန်တာအပြင်ထွက်လို့မရရာတွေကြောင့်စားဝတ်နေရေးခက်ခဲနေတဲ့ရွက်ွက်လေးမှာစားဖို့မရှိရတဲ့အခြေခက်ခဲလာတဲ့မိသားစုတွေဟာသူတို့သမင်းဝေရဲ့အချိန်ကိုသာစောင့်ဆိုင်းနေကြတာပါသူတို့အဖွဲ့ကမနက်7နာရီဝန်းကျင်နဲ့ညနေ4နာရီခွဲလောက်မှဝေးတတ်ပါတယ
်သူတို့ရောက်ကအရင်နဲ့တကယ်ဆင်းရဲတယ်စပ်ဖြစ်ပြီဆိုတော့ကျွန်တော်တို့ကြည့်ရတာအခုဆိုရင်အခုဒုတိယလော်ဒေါင်းလောက်ပြီနော်ဒုတိယလော်ဒေါင်းတော့ဝင်သွားပြီအဲ့ဒါကိုလည်းကျွန်တော်တို့ကမပြစ်မနေရောင်းမနေကိုပြအောင်ကြည့်တယ်ဒါပေမဲ့အသားဟင်းတော့အလူချင်းကောင်းကောင်းပေါ်လာရင်တော့အသားဟင်းလေးတို့ပါတယ်ဘာပါလဲဆုံးတော့ကျွန်တော်ပဲကလန်းဟင်းတို့ကြက်ပဲတို့ပဲကလန်းရတော့ပုံစံဖြစ်နေတာပေါ့နော်ဒီနေ့ဟိုရောင်းမင်းလဲဆိုရင်ကျွန်တော်3သိန်းခွဲလောက်ရှိတယ်အဲ့ဒါလေးကိုဖြစ်အောင်ကျွန်တော်အစီအပြေအောင်တော့ဟိုအလူရှင်တော့ထပ်ရှာပြီးတော့လောက်အောင်ပါတော့
ဦးလာမိုးတို့ကလာယူခဲ့တယောက်ချင်းစီတိုင်းကိုတယောက်စာမဟုတ်ပဲအိမ်ရှိမိသားစုဥယျာဉ်အကောင်လုံးအတွက်ယူလာတဲ့ဇလုံးရေပုံးနဲ့ခွက်တွေအပြည့်ထည့်ပေးတာဖြစ်ပါတယ်သူတို့ကိုယ်ပိုင်မိသားစုတွေဟာလည်းအစင်မပြေလှပေမဲ့ရွက်ကွက်သူရွက်ကွက်သားတွေကလိုအပ်နေတဲ့မိသားစုအားလုံးကိုကျွေးနိုင်ဖို့အလှူရှင်အခက်ခဲရှိနေပေမဲ့သူတို့ကြိုးစားနေတုံးပါပဲကိုဗစ်ကာလတွင်ယောဂနဲ့ပတ်သက်ပြီးစိတ်ကုန်မှုတွေအခက်အခဲတွေစိုးရိမ်မှုတွေကြောက်ရွံ့မှုတွေကိုကြုံနေရပေမဲ့လူတိုင်းလူတိုင်းကတတ်နိုင်တဲ့ဘက်ကအဆင်မပြေတဲ့သူတွေကိုကူညီပေးနေတာဟာလည်းကြည်နူးစရာပါကုသရေးပိုင်းမှာလည်းလက်ရှိကုသပေးနေတဲ့ဆရာဝန်သူနာကျူတွေကစေတနာထားပြီးကုသပေးနေကြသလိုvolunteer ဆရာဝန်သူနာပြုတွေဟာလည်းအများအပြားပါဝင်လာကြပါတယ်။ကျွယ်ဝချမ်းသာတဲ့သူတွေကငွေကြေးသိမ်းပေါင်းမြောက်များစွာလှူဒန်းကြတယ်လို့အလယ်လက်ရှိသူတွေကလည်းသူတို့တက်နိုင်သလောက်လှူဒန်းလာကြပါတယ်။တက်နိုင်တဲ့ပိုင်းလှူနေတဲ့သူတွေကကိုဗစ်ဒုတိယလိုင်းမှာတိတိတသာအများပြားလာခဲ့ပါတယ်။အဲ့ဒီထဲမှာတော့ရန်ကုန်မြို့စံကြောင်းမြို့နယ်ကမခိုင်မွန်ချိုလည်းအပါအဝင်ပါ။ကိုဗစ်ပထမလိုင်းတုန်းကဆေးရုံနဲ့ကွာရန်တီးစင်တာတွေအတွက်လိုအပ်တဲ့ PPE နဲ့ mask တွေကိုအဓိကလှူဒန်းခဲ့တဲ့သူမကဒုတိယလိုင်းမှာတော
့ online ကနေပဲမျိုးစုံတက်နေတက်လာတာပေါ့နော်ဘယ်နေရာမှာတော့ဘယ်သူတွေဒုက္ခရောက်နေကြပြီးအဟိုတလောကဆိုအနည်းဆုံးဟိုဒီပုံစံကမ်းပါမှာဆိုရင်ကလေးကိုနှုတ်ဘူးဝယ်မတိုင်နိုင်လို့ပေါ့နော်အဖေကစိတ်ကကြပြီးတော့သူ့ကိုယ်သူတတ်တည်သွားတဲ့တည်ကြတယ်အဲ့လိုမျိုးကြီးကြတဲ့အခါကျတော့ဟိုအမစိတ်ကမ်းမှာဒီဘက်ကိုပြောင်းထူချင်လာတဲ့စိတ်ပေါ်လာတယ်ဒီအိမ်အောင်လူတွေကိုပေါ့နော်ပစ္စည်းအတိအကျစားတောက်ကုန်ပေါ့ဆန်စီစားကျဲဦးလိုရပေါ့နော်အဲ့လိုမျိုးစားတောက်ကုန်နေတဲ့အတူလူရဲ့နေရာမှာတုံးပြဖို့တကူကျောင်း900စီပေါ့နော်အဲ့လိုမျိုးလေးစီစီအစစ်ဖြစ်တယ်လက်ရှိမှာအလုတ်ကင်ကြီးအဆင်မပြေကြတော့ဘူးအလုတ်မရှိတဲ့အခါမှာသူ့ရဲ့အနေနဲ့တနေ့စာစားဖို့တောင်နိုင်နိုင်ဖြစ်နေရဲ့ဆိုတဲ့သဘောလေးကြီးအဲ့လိုမျိုးကြီးကြတာတွေ့တယ
်အရင်ကတယောက်တည်းတက်နိုင်တယ်လို့လူခဲ့ရတာကနေသူနဲ့အတူလူဖို့စိတ်ဝင်စားတဲ့ညီဆက်ရမိတ်ဆွေတွေရဲ့အလူတွေကိုလည်းစုစည်းထုတ်ဖို့ကလူပေးနေရဖြစ်ပါတယ်သူရဲ့အတွေ့အကြုံရအခုအချိန်မှာအခက်အခဲဖြစ်လို့အကူအညီလိုအပ်နေတဲ့သူအများစုဟာကလေးငယ်မွေးသားရဲ့အမျိုးသမီးတွေဖြစ်တယ်လို့ဆိုပါရယ
်အမမြန်မာနိုင်ငံကဒီ local share ကဒီဖြည့်ဝဲအလှူရှင်ပေါ့နော် local donate အရင်များနေတယ်မှာအဲ့လိုတွေ့ရတယ်ဘာလို့ဆိုတော့ဒီပိုင်းဟိတဖွဲ့ရအများကြီးပေါ်လာတယ်သူတွေတနည်းနည်းလူတွေကလည်းမနေဘူးပြီးတော့နောက်ထပ်ဒီအစိုးရကလည်းတကယ်ကိုတခြားနိုင်ငံတွေနဲ့ရှိမယ်ဆိုရင်တော်တော်ကြီးလုတ်ပြီးအစိုးရလို့ပြောလို့ရတယ်။ဟိုအလှူပိုင်းမှာတော့တကယ်တကယ်မြန်မာလူမျိုးကမြန်မာနိုင်ငံကတကယ်အရန်အားရဖို့ကောင်းတယ်။ အားရဖို့မကောင်းတာအရှိကံအပိုင်းနဲ့ရှိတာ
မဆိုင်မွန်ချိုကတော့ပတ်စံအပေါ်ကုန်မဲ့မလိုအပ်တဲ့ဈေးဝယ်ရာတွေကိုလျှော့ပြီးကိုဗစ်ကာလပြီးဆုံးချိန်ထိတက်နိုင်သလားလှူသွားမယ်လို့ဆိုပြမှာရယ်လိုအပ်နေသူတွေကိုလှူဒါန်းမျိုးမဟုတ်ပေမဲ့ကိုဗစ်ကာလမှာဈေးဝယ်သူတွေကိုစိတ်ချမ်းသာအောင်ဝန်ဆောင်မှုပေးနေတာကတော့ငါးပစုံရောင်းသူမဝဝါဦးဖြစ်ပါရယ်သူက
လေးတိမ်ပြစ်ပြီပေါ့နော်ပြစ်ပြီးလဲအမှန်နဲ့ကမထည့်ပြီးတာပေါ့နော်အဲ့လိုမျိုးမှားတဲ့လူတွေစိတ်တိုင်းကြပါအမအမဈေးတင်နေမရဘူးဆိုတာအမကျမအခုဥပမာအမရဲ့ကျမ1800ကျူကြတယ်ဆိုကျမလမ်းစရိတ်နဲ့ရေခဲကားနဲ့အလုပ်ကျမကနဲ့ဆိုရင်ကျမ2000လောက်တင်ရအောင်1200တင်ရအောင်လေညာဒါပေမဲ့ကျမလည်းဟိုအဆင်ပြေအောင်စားသုံးလူလည်းဆင်ပြေအောင်ကျမအဲ့လောက်အများကြီးဈေးမတင်ဘူး2000ရောက်လို့ရရင်2000ရောက်မှမ1900ရောက်လို့ရရင်1900ရောက်လို့ပေါ့နော်နောက်ပြီးတော့ကျမပို့ကားကိုလည်းဒီဆက်ညောင်းမျိုးနဲ့ဟိုဘက်ကျော်သွားတာပဲဒီဆက်ညောင်းမျိုးနဲ့တွင်ပဲဒီနည်းနည်းများများကျမ1000မယူပါနဲ့ရှင်1000ကလည်းကျမယူတာမဟုတ်ပါဘူးပို့ပေးတဲ့ကောင်လေးကိုကျမ1000လုံးအပြေဝပေးတာပါသူလည်းအဆင်ပြေအောင
်မဟုတ်ပါဘူးလို့ပဲကိုဗစ်ဒုတိယလိုင်းမှာဈေးတဲ့အများစုကဈေးတင်ရောင်းတာတွေမလုပ်ကြတော့သလိုပြည်သူတွေကလည်းကြောက်စိတ်ကြောက်စားသောက်ကုန်နဲ့ကုန်ပစ္စည်းတွေအလူအရွက်ဝယ်ရတွေမလုပ်ကြတော့ပါဘူးဒုတိယလိုင်းဆက်စချင်းပထမတစ်ပတ်အတွင်းမှာမဲဈေးတွေတိတိတသာတက်သွားတာကလွဲ့ရင်အခြေခံစားသောက်ကုန်ဈေးကတော့အနည်းငယ်သာအပြောင်းလဲဖြစ်ခဲ့ပါတယ်။အခုတော့ကိုဗစ်ကာကွယ်ရေးအတွက်အရေးကြီးတဲ့မဲဈေးဟာလည်းကိုဗစ်မဖြစ်ခင်ကာလကဈေးနှိမ့်ပါနဲ့ပြန်ဝင်လို့ရနေပါပြီ။အဲဒီလိုပဲကိုဗစ်ကိုတိုက်ထုတ်ဖို့အတွက်မြန်မာပြည်တွင်းကလူထန်းစားအလွှာအလိုက်ပြည်သူတွေမှာကြောင်းလဲလာတဲ့အပြုမှုတွေရှိပါသေးတယ်။ကိုဗစ်လူနာတွေကုသဖို့အေယာဝတီစင်တာ၊အင်းအားစင်တာ၊ Fortune စင်တာဆိုတာပေါ်လာတယ်လို့နေထိုင်ရေးခက်ခဲနေတဲ့ကုသရေးဘက်ကဆရာဝန်တွေကိုနေထိုင်ဖို့အစီအစဉ်ပေးတဲ့ဟိုတယ်တွေလည်းရှိလာပါတယ်။ volunteer လုပ်ဖို့ရှောက်လာတင်ပြီးခေါမဲရက်ကိုအစဉ်သင်းစောင့်နေတဲ့မဆကြီးလိုလူငယ်တွေလည်းအများအပြားရှိလာပါတယ်
။အရင်ကတော့အဲ့လိုမျိုးတွေတကယ်လိုအပ်နေတကယ်တကယ် positive ဖြစ်နေတဲ့လူတိုင်းနဲ့ထိတွေ့ဆက်ဆံရတဲ့အပိုင်းတို့ပါလို့ကတော့အဲ့လိုမျိုးမှလုပ်ချင်တဲ့ဆန္ဒမျိုးတော့ရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိအနေအထားမှာကျတော့အဲ့လိုမျိုးမရှိတော့ဟိုလိုအပ်တဲ့နေရာမှာလုပ်မယ်ပေါ့နော်။တကယ်လို့အဲ့ဒီရဲ့နေရာကိုတကယ်ကူညီခွင့်ရင်ကိုလည်းကူညီပေးနိုင်တယ်သူတို့လည်းတကယ်အကျိုးရှိမယ်တကယ်လည်းလို့အဲ့ဒီရဲ့နေရာအဲ့လိုနေရာမျိုးဆိုလို့ရှိရင်ပါပြီးလုပ်မှာပဲပေါ့နော
်အခုလို့အဖက်ဖက်ကနိုင်နိုင်တယ်လို့ပါဝင်လာရဲသူတို့အားလုံးရဲ့ရင်ထဲမှာတော့တူညီတဲ့ဆန္ဒကတခုရဲ့ရှိပါတယ
်ရင်ထဲမှာဘလို့တိမ့်ပိုက်တာလဲလို့ဒီကိုဗစ်ကာလကအောင်မြင်သာပြီးဆုံးသွားလို့ကျန်းမာရေးတွေဒီမှာတပီလုံးဖြစ်မယ်ဆိုရင်နိုင်ငံတော်ခွင့်ပြုမယ်ဆိုရင်တော့ဒီပြီးပြီးတော့ဓာတ်ပါတယ်မောင်ခင်ဗျားလုံးချက်ပြေးပလိုက်ချင်းလေး။အော်ဝက်ခံတဲ့တင်။ဒါကြီးကတော်ကြီးဒုက္ခရောက်ကြတာ။ဘလုံးကပြည်သူတွေအုံတော်ကြီးဒုက္ခရောက်ကြတာ
။ချိန်လေးကိုပြန်ကောင်းပြီးတော့ဟိုဒီယောဂကြီးရဲ့အញ្ញံပြပြီးအကုန်လုံးပုံမှန်တိုင်းကျန်လေပတ်။အဲ့နေကြတဲ့သူတွေလည်းအရှင်ပြန်ပြင်းနေပြီးတင်ရကြပါစေပေါ့။အမတော်အလိုပဲဆန္ဒရှိပါတယ်။ကိုဗစ်ညံ့ညံ့ဆုံးပြီးပါစေ။ညံ့ဆုံးပြီးပါစေ။ပုံလုံးပေါ့နော်လုပ်ငန်းတွေလည်းအကုန်လုံးပဲပတ်အောင်ပေါ့နော်။ကိုတယောက်ပဲမဟုတ်ခုနှစ်ရသားမိကုန်လို့အဆင်ပြေအောင်မမရဲ့တည်ရမလား။ဒါပြလို့လဲဆိုတော့အခုကထိတ်ထိတ်တလန့်လန့်နဲ့လုံနေရတော့လေ
။ကိုဖိနဲ့ပတ်သက်ပြီးတော့ကြတော့ညံ့ပြီးနေချင်တာပေါ့နော်။ဒါပြလို့လဲဆိုတော့အခုအနေထားဟိုရင်းရင်းနေနေကပါနေတူလဲဆိုတော့ဟိုရင်းမွေးတဲ့အင်းမွေးတရိစံလေးတွေပုံစံလိုပုံစံမျိုးအောင်ဖြစ်နေရလေ။ဖိနန့်ဒီဘက်ကတော့အလုပ်ရှိမှလောက်ကပေါ်ပြီးတော့မှအလုပ်ပတ်ဆိုင်ရတဲ့ခါကျတော့အခုလိုချင်းဒီတော့ကတော့ကိုရီဘက်ကအရင်အထင်လာတယ်ပေါ့။
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ရှင်နဲ့မယ်လို့ဒိုးတန်ဖွဲ့သားတွေကပြောလိမ့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်သတင်းတော်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio စီစဉ်ပါလေ။စနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Human Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်မူလို့ဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေပါပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မိင်္ဂလာပါခင်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်တင်ပြနေပါတယ်2020ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကို VOA ကနေပြီးတော့ပတ်စင်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်တွေရဲ့အခမ်းအနားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်Channel FFE သတင်းဌာနရဲ့ editor ကိုမှုတက်ကနေပြီးတော့စီစဉ်တင်ဆက်ပေးထားပါတယ
်။ဒီမှာတော့ပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲသူစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခံကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အပေါင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဒီလိုဒီမိုဒီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ရန်ကုန်မြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းချစ်ဝင်ရောက်ပြီးချက်ခံတဲ့ဒေါ်စင်မအောင်ဖြစ်ပါတယ်။ဒီအောင်ဦးကျန်းမာရေးဖွံ့ဖြိုးရေးပါတီကိုပူဇော်ပြုပြီးတော့မရပူရာမြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းချစ်ဝင်ရောက်ပြီးချက်ခံတဲ့ဦးသိန်းထွန်းဖြစ်ပါတယ်။ရှင်းမြသားဒီမိုဒီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ပြည်သူ့တော်ကိုယ်တော်လောင်းချစ်ဝင်ရောက်ပြီးချက်ခံတဲ့ဆိုင်းအောင်ရံဖြစ်ပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခံကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပါတယ်။အဲ့တော့ပေါ်စီရီမဲ့သူတွေအားလုံးကဒီ2020ရွေးကောက်ပွဲကိုပေါ်ဝင်ရှင်းပြပြီးတော့မှတွတ်တော်ရဲ့ခံရတာကိုပေါ်ဖို့စူးစမ်းနေတဲ့သူတွေလည်းဖြစ်ပါတယ်။အဲ့တော့ဒီစီရီမဲ့မှာကျွန်တော်တွတ်တော်ရဲ့ဥပဒေပြုရေးခံရတာရဲ့ဒီလာမဲ့တွတ်တော်စက်တန်းကဘယ်လိုဥပဒေပြင်ဆင်ပြဋ္ဌာန်းကြမလဲ။ဘယ်လိုကြောင်းလဲပေါ်ဆောင်ကြမလဲဆိုတဲ့အကြောင်းအရာတွေစဉ်းစားဖို့ရှိပါတယ်။အဲ့တော့ကျွန်တော်ရင်တော့အရင်ဆုံးကကျွန်တော်စပြီးတော့မေးချင်တာကဒီအရှိန်မနိုင်ငံကြီးဖြစ်စဉ်မှာတွတ်တော်ရဲ့အခမ်းအနားကဘယ်လောက်ရေးပါတဲ့နေရာမှာရှိနေသလဲပေါ့။ဆိုတော့တွတ်တော်ကနေပြီးတော့မှအစိုးရရဲ့ထိန်းချုပ်မှုလုပ်တဲ့လုပ်ငန်းစဉ်တွေကိုဘလောက်ထိလုံဆောင်နိုင်တာရှိတယ်လဲဒီတွတ်တော်တွေကနေပြီးတော့နိုင်ငံသားခွင့်ရတွေနောက်တစ်ခါနိုင်ငံရေးကြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းမှုတွေကိုဘယ်လိုလုံဆောင်တာမျိုးရှိတယ်လဲဒါကိုစပြီးဆွေးနွေးပေးနေတယ်ခင်ဗျာအရင်တော့ကျွန်တော်စပြီးတော့မက်ဆင်မောင်အောင်ကိုဆွေးနွေးဖို့ထိတ်ခေါ်တင်ပါတယ်မက်ဆင်မောင်အောင်စပြီးဆွေးနွေးပေးပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ဟိုမင်္ဂလာပါအခုကျမရဲ့ဒီ9နှစ်ဒါအတွေ့အကြုံပေါ့နော်2015နေပြီးတော့အခုလက်ရှိအနေနဲ့အတွေ့အကြုံရတော့တွတ်တော်ဆိုတာကခုနဒီမန္တန်ကြီး3ရက်လို့ဆိုကြတာပေါ့လေစမုတ်ကြီးစနစ်ကိုသွားတဲ့အခါမှာအုပ်ချုပ်ရေးဥပဒေပြုရေးတရားခင်ရေးမှာဥပဒေပြုရေးမှန်တိုင်လို့ပြောကြပါတယ်သို့တော်လည်းပဲဥပဒေပြုရေးမှန်တိုင်လို့ပြောပေမဲ့လည်းသူ့ရဲ့တာဝန်ကဥပဒေကြီးပဲပြုနေရတာမျိုးမဟုတ်ဘဲနဲ့ချက်ကန်ဘယ်လန့်ဆိုတဲ့အပြန်နဲ့ဒီထိန်းချောင်းတဲ့သဘောတရားလည်းပါရပါတယ်ပေါ့နော်ပါပါတယ်ဆိုတော့အဲ့ဒီထဲမှာဘလို့နည်းနဲ့ထိန်းချောင်းကြလဲဆိုတဲ့ခါကြတော့မိကုန်းနေမေးတာအဆိုရေတင်တာကာစီတီတွေပေါ့နော်ပြီးလို့ရှိရင်ဒီမဲဆန္ဒနယ်မှာပြန်ပြီးတော့ constituent service လို့ခေါ်တာပေါ့เนาะဒီခုနပြောတဲ့ကိုမဲဆန္ဒနယ်မှာပြန်ပြီးတော့ဝန်ဆောင်မှုပေးတာဒီအပိုင်းနေပေါ့เนาะဆိုတော့အဓိကကတော့တာဝန်၄ရက်ရှိတယ်လို့ဒီမှာတွေ့ကြုံရမြင်ပါတယ်ခုနပြောတဲ့ constituent service ပေးတယ်ခုနပြောတဲ့ပြည်သူလူထုရဲ့အတန်ကိုကိုစားပြုတယ်ကိုစားပြုတဲ့အခါမှာမိကုန်းနေမိညာအဖြစ်အစိုးရမှဝင်ရောက်ဆွေးနွေးခြင်းအဖြစ်အဲကျွန်တော်တို့ကိုစားပြုလို့ရတယ်ထို့အတူခုနဥပဒေပြုရေးပေါ့ဥပဒေပြုရေးကြတော့ကျွန်တော်တို့ပြည်သူ့လွတ်တော်ဆိုတော့ပြည်အောင်သူအလို့တော်တွေမှာပါဝင်နေတဲ့အတွက်တရားစုတစ်ခုလုံးနဲ့ပတ်သက်တဲ့အခြေခံဥပဒေရပေးထားတဲ့ဥပဒေတွေကိုပြုကြတာဖြစ်ပါတယ်။ဆိုတော့ဥပဒေကိုပြုတယ်အစ်စ်ပြုတယ်ရေးဆွဲတာတွေလည်းရှိတယ်။ထို့အတူပြင်ဆင်တာတွေလည်းရှိတယ်ပေါ့နော်။ပြင်ဆင်တယ်အစ်စ်ရေးဆွဲတယ်ဒီဘက်အနေနဲ့သွားတဲ့အနေအထားဖြစ်ပါတယ်။ဖြစ်တော့ခုနပြောတဲ့ဥပဒေပြုရေးအနေအထားကဘလို့ရှိတယ်လဲလို့ကြောမယ်ဆိုရင်ခေတ်စနစ်နဲ့လိုင်းလျောညှိထွေအောင်လို့သွားကြတာမျိုးတော့ရှိပါတယ်။နောက်ပြီးတော့ခါကြတော့နိုင်ငံရေးကြတော့အဲ့လိုပြုပြင်ကြောင်းလဲလိုက်ရတယ်နိုင်ငံရေးစနစ်ကလည်းကြောင်းလဲနေတာ။ဆိုတော့အခါကျတော့အရင်တုန်းကဟိုရှိခဲ့တဲ့ဥပဒေတွေရှိပါတယ်။ကျွန်တော်တို့ဥပဒေတော်ရကော်မတီဆိုဥပဒေပေါင်းရှားနဲ့ချီပြီးတော့ review လုပ်ဖို့ဆိုပြီးတော့ assignment ရှိတယ်ပေါ့နော်။တိုးတော်လည်းပဲဒီ assignment တွေကိုကကြတော့ကျွန်တော်အကုန်လုံးကိုဆောင်ရွက်နိုင်ခြင်းမရှိသေးဘူး။တချို့အရေးကြီးတဲ့ priority ပေါ့ပြောရလို့ရှိရင်တော့ဟိုအစိုးရရဲ့တွားနေတဲ့အထူးအဖြစ်နိုင်ငံပါတီရဲ့တွားနေတဲ့ priority ပြီးလို့ရှိရင်တခြားအခုနပြောတဲ့ပါတီရဲ့ priority ပေါ့ဒီဟာတွေပေါ်မှာချိန်ဆပြီးတော့အပြင်ကပြုကြတာဖြစ်ပါတယ်ဆိုတော့တချို့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကြောင်းလဲနိုင်တယ်ဟိုဥပမာဆိုလို့ရှိရင်ဟိုအက်ဇင်းလိုအမျိုးပေါ့ဒီတက်တော့အုတ်ချုပ်ရေးမှုဥပဒေကိုတချို့ကျင်ပြီးတော့ခုနပြောတဲ့အက်ဇင်းပေါ့နော်ဒီလိုကိစ္စမျိုးတွေကျွန်တော်တို့တွားခဲ့တာရှိတယ်အဲနောက်ပြီးတော့ခါကြတော့အစ်စ်ဥပဒေတွေဆိုလို့ရှိရင်လည်းကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေလိုတာမျိုးတွေကျွန်တော်တွားခဲ့တာရှိတယ်စီးပွားရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းခုနရင်းနှီးမြှုပ်နှံမှုဥပဒေကိုကျွန်တော်တို့နှစ်ခုပေါင်းပြီးတော့ပြန်ပြီးတော့ ့ပြင်ဆင်ခဲ့တဲ့အနေအထားမျိုးတွေရှိပါတယ
်။ဆိုတော့ကျွန်တော်ဒီနေရာမှာကိုဟာ slide အောင်လည်းကိုကျွန်တော်မေးချင်တာရှိပါတယ်။ဆိုတော့ဒီတိုင်းသားတွေရဲ့ခိုင်ခံတာပေါ့။ဆိုတော့တိုင်းသားတွေကတိုင်းသားတွေနေတဲ့ပေါ်ဒီလွတ်တော်ရဲ့ဥပဒေလုပ်ငန်းစဉ်ကဒီတိုင်းသားတွေပေါ်မှာဘလို့ကျိုးသက်ရောက်မှုရှိနေတယ်ပေါ့လက်ရှိအခြေလက်ရှိနိုင်ငံရေးအခြေအနေမှာတိုင်းသားနေတော့ဒီလက်ဒီလွတ်တော်ဥပဒေပြည်နိုင်ငံကနေပြီးတော့မှတိုင်းသားရဲ့ခိုင်ခံတာကိုဘယ်လောက်ထိအမြင်တွေ့နေရတာရှိလဲ။ဒါလေးကိုပြောပြစေချင်တယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုင်းသားအနေနဲ့တိုင်းသားပါတီများအနေနဲ့တော်လကောင်းကျွန်တော်တိုင်းသားညီမျှဒီတာဤတော်လကောင်းဒီကျွန်တော်ရွေးကောက်ပွဲပြီးတော့ဥပဒေပြူရေးလွှတ်တော်ဆိုတဲ့အခမ်းကဏ္ဍမှာလွှတ်တော်ကိုယ်စားလှယ်များကခုနလိုပဲဥပဒေပြူရေးလုပ်ရမယ်ပြီးတော့ check and balance လုပ်ရအဲ့ဒါကကျွန်တော်လွှတ်တော်ရဲ့တာဝန်နောက်တစ်ခုကပြည်သူလူထုတွေးဆောင်ပြည်သူလူထုကွန်းစင်းမယ်ညီမျှကွန်းစင်းပြီးတော့ဒီဥပဒေပြူရေးမှာဒီတူလူထုနဲ့တထက်တဲကြသလားဒီဥပဒေပေါ့နော်ကျွန်တော်ဥပဒေနဲ့မကိုက်ညီညင်တာတွေကိုအာဖွဲ့စည်းပုံအခြေခံဥပဒေရဆရာတည့်ရဲ့လုံပြတ်ထန်းခွင့်ပေးတဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းခွင့်ပေးထားတဲ့ဟာကတိုင်းသားညီညီတွေအတွက်တော့ကိုက်ညီသလားမကိုက်ညီညင်တာတွေကိုကျွန်တော်ချိန်ထိုးပြီးတော့အစိုးတင်တွင်းရမယ်ဥပဒေပြန်လည်ပြီးတော့ပြုပြင်ပေးရမယ်ဒါကျွန်တော်တော်တော်များလက်ရှိအနေထားရအာဆရာတည့်ရဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းထားတဲ့ဥပဒေတော်တော်များများကတိုင်းသားနေမျိုးတွေအတွက်မကိုက်ကြီးဒါကြီးအများကြီးရှိပါတယ်ဒီအခြေအနေတွေကိုကျွန်တော်တိုင်းသားတွေကအာတော်တော်လေးကိုလိုက်မိဖို့ကအရန်ခက်ခဲပါတယ်နောက်တစ်ခုကကျွန်တော်ဒီဥပဒေပြူရေးမှာပြည်တော်စုလွှတ်တော်မှာဥပဒေပြူရေးကျွန်တော်သုံးသက်တည်ရတယ်လို့ပေါ့နော်ရန်ကုန်မန္တလေးပဲခူးတို့ကိုအခြေခံပြီးတော့ဒီလူမှုအတိုင်းဝိုင်းရဲ့ဒီလူနေမှုရဲ့စီပွားရေးဟိုအခြေခံပြီးတော့တော်တော်များများဥပဒေပြုတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တိုင်းသားတွေအတွက်တခါလေကြတော့ကိုက်ညီမှုမရှိဘူးဒါကိုကျွန်တော်ချိန်ထိုးခြင်းနဲ့ကျွန်တော်လက်ရှိမှာတော့ပြည်နယ်လွှတ်တော်ဆိုတော့ကျွန်တော်ပြည်နယ်လွှတ်တော်မှာဥပဒေပြဋ္ဌာန်းခွင့်ကလည်း41ချက်ပဲရှိသေးဆိုတော့ကျွန်တော်ဒီဆရာနှစ်ရဲ့လုပ်ပိုင်ခွင့်ကလည်းနည်းနည်းလေးဆိုတော့ကျွန်တော်ဒီဟာလည်းတိတိယောက်ယောက်ပေါ့နော်တိုင်းသားတွေအတွက်ကိုယ်ပြည်နယ်မှာလည်းကောင်းကောင်းမွန်မွန်ဟိုမလုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဥပဒေပြုရေးအခမ်းအနားမှာတိုင်းသားတွေကိုက်ညီတဲ့ပြောင်းစုလွတ်တော်မှာဒါယူချိန်ထိုးပြီးတော့ဥပဒေပြုဖို့လိုပါလိမ့်မယ်ကျွန်တော်တုံ့တက်ချင်ပါတယ
်။ဆိုတော့ဟုတ်ကဲ့အငယ်ဦးသိန်းတို့ကတက်လက်ပေးချင်တယ်ဗျာ။ဒီလွတ်တော်ရဲ့ဥပဒေပြုရေးအပြင်ဒီဆိုးရွားကိုပြန်လည်ထိန်းချောင်းမှုဘိုင်းကိုဘယ်လိုတုံ့တက်ချင်တာမျိုးရှိလဲပေါ့။ဟိုနောက်တစ်ခါဒီဆိုးရွားကိုပြန်လည်ထိန်းချောင်းတဲ့နေရာမှာလွတ်တော်ရဲ့အခမ်းအနားကဟိုဘယ်လောက်ထိရှိနေတယ်ဘယ်လောက်ထိအသက်ဝင်မှုရှိနေတယ်ဒါကိုလည်းပြောပေးစေချင်တယ်ဗျာ။ဟိုအငယ်ဦးသိန်းတို့တစ်ချက်လောက်ဆွေးနွေးပေးပါအောင်ဒီပေါ်မှာ
ကျွန်တော်တို့ဆိုးပိုင်းကဆွေးနွေးသွားတာရှိပါတယ်လွတ်တော်ရဲ့ကဏ္ဍကြီးပေါ့နော်။ဟိုလေးခုဆိုပြီးတော့ပြောသွားရရှိပါတယ်ကျွန်တော်နားလည်တာကတော့ကျွန်တော်မိကုန်းနေအစိုးရဥပဒေပြုရေးတွေအစီအစဉ်တွတ်တော်မှာအစိုးရကို balance လုပ်နိုင်တဲ့ဟာက planning နဲ့ budget ရှိပါတယ်နော်ဒီ planning ဘက်နဲ့ budget ဟာနှစ်သိင်းကျွန်တော်တို့လွတ်တော်ပြည်တော်လွတ်တော်တင်ရပါတယ်အဲ့လိုပြည်တော်လွတ်တော်တင်လာတဲ့အခါမှာပြည်တော်လွတ်တော်ကြီးမှာပဲဆွေးနွေးရတဲ့ဥပဒေပြန်ဖြစ်ပါတယ်နော်အဲဒီဟာဒီအစိုးရကိုဘယ်လန့်လို့ရတာပါကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်စတိကကြီးမှာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်မန္တလေးသုံးရက်ကိုတတ်နိုင်မြောက်ပိုင်းခြားဖို့ကိုတည်ဆုံးပြီးတော့ပြန်လည်ထိန်းချုပ်ရေးမှုသွားတယ်ဆိုတာဒါအခြေခံမှုပါဒါကြောင့်လို့ဒီလွတ်တော်ကြီးကိုကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကြီးကဥပဒေပြုတယ်အဲ့ဒီပြုပြီးသားဥပဒေကိုနိုင်ငံတော်သမ္မတထံကိုပေးပို့လိုက်ရင်နိုင်ငံတော်သမ္မတကသဘောထားမှတ်ချက်နဲ့ပြန်ကြလာတဲ့ဟာကိုလွတ်တော်ကသဘောတူလို့လည်းရတယ်မတူလို့လည်းရတယ်အဲ့ဒီဒုတိယကြိမ်ကျွန်တော်ပြန်ပို့လိုက်တယ်သမားထောင်ပြန်ပို့လိုက်တဲ့ဟာဒီသမားကလက်မှတ်ရေးထိုးဘူးဆိုရင်ခုနှစ်ရက်နေလို့ရှိရင်ဒီဥပဒေဟာလိုလျောက်အစ်ချစ်တယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ပါတယ်နော်အဲ့ဒါဒီတော့ကကျွန်တော်တို့ကဥပဒေပြုရေးမှာတကယ်ကိုအာဏာအမြင့်ဆုံးကလွတ်တော်ကြီးဒီကျွန်တော်ဒီမိုကရေစီနီလန်းရောက်တော်တော်လေးအားကောင်းတယ်ဆိုတဲ့အနေအထားသွားတွေ့ရပါတယ်သွားတွေ့ရပါတယ်ဒီတော့ကျွန်တော်ဆိုလိုချင်တာကအဲ့ဒီလိုဟာမျိုးကိုလွတ်တော်ကြီးမှာဥပဒေပြုရေးကိုပြည်ပြည်ပြင်းပြင်းပေးထားပါလေနဲ့တဦးတယောက်သောသူကအကောင်လုံးကိုဥပဒေပြုရေးရောအုပ်ချုပ်ရောတရားစီရင်ရောချုပ်ကင်လိုက်လို့ရှင်တော့အဲ့ဒါဒီဒီမိုကရေစီမဟုတ်တော့။နော်ဒီမိုကရေစီမဟုတ်တော့ဘူး။ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကရွေးချယ်ကြတဲ့နေရာမှာဘယ်လန့်ဖြစ်ဖို့ညံ့ညတာရွေးချယ်ဖို့လိုလိမ့်မယ်လို့ဒီအချက်ကိုကျွန်တော်ပြောနေတယ်။ပါတီတစ်ခုတည်းကို link site ပေးလိုက်လို့ရှင်သူကဘာဖြစ်တယ်လဲဆိုလို့ရှိရင်တူတယောက်ထဲကနေပြီးတော့အဲ့ဒီအာနာကြီးသုံးယောက်ကိုချုပ်ကင်လိုက်လို့အာနာရှင်ဘက်ကိုရောက်သွားမှာကိုကျွန်တော်စူးရိမ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမကိုက်ညီပါဘူး။ဒါကြောင့်လို့ရှေ့ရောက်ဖို့ဆိုလို့ရှိရင်ပါတီတစ်ခုတည်းကနိုင်ရပါမလို့။ဒ တကယ်ကိုအုတ်ချုပ်ပိုင်းသွားရင်လည်းပဲကိုယ့်ရဲ့အုတ်ချုပ်ပိုင်းအိစာကိုပြည်ပြလုပ်ပါဥပ္ပပြည်ပိုင်းဆိုရင်လည်းဥပ္ပပြည်ပိုင်းကိုပြည်ပြလုပ်ပါပြီးတော့မှဆွေးနွေးတဲ့နဲ့ဟောက်တရားဝင်ဆွေးနွေးတဲ့ဆိုလို့ရှိရင်တော့ဘယ်လန့်ကိုပို့ပြီးတော့ပြည်ပြပါလိမ့်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြရပါတယ်ဒါကြောင့်ကျွန်တော်ဟုတ်ကဲ့ဆက်တင်ပါရပါ
တယ်
ဒီမိုကရေစီနီလန်တကျသွားမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ကြာရကဏ္ဍတွေကအဲ့ဒီကဏ္ဍလိုက်ကိုတောင်းချီကြမှာအဲ့ဒီကဏ္ဍတွေကိုမှုသာဝါဒမပါတော့တကယ်ကိုကိုယ့်ရဲ့လုံပိုင်ခွင့်နဲ့အမိဆောင်ရွက်ကြမယ်ဆိုရင်တော့ဒီမိုကရေစီဟာစစ်ဆက်ပြီးတော့ဘယ်အညီညီနဲ့အပြိုင်နဲ့ထက်သွားနိုင်တယ်လို့ဒီလိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာမဲတင်မှာနည်းနည်းလေးပြီးတော့မှဖြည့်မိနေတာရှိပါတယ်ဆိုတော့ဒီအသိလုံးဆွေးနွေးသွားတဲ့အချိန်မှာလေဒီဆိုးရွားနယ်ဒီတွတ်တော်လေးပြန်လည်ထင်းကြောင်းနဲ့ပိုင်းပါတယ်ဒီပါလဲဒီအားနည်းချက်တွေရှိတယ်ဆိုတော့ဟိုတဘုံပြောပါတာရှိတယ်ပေါ့နော်ဆိုတော့ဒါကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒီအားနည်းချက်များဖြစ်နေမှာပေါ့နော်ဟိုဒီဘုံကဘယ်လိုသုံးသပ်ချက်များမျိုးရှိနေလဲပေါ့မသိမအောင်ဆက်တော့ပြန်ဆွေးနွေးပြပါဦးပေါ့
တကယ်တကယ်ကြတော့ဗျာဒီဥပဒေကြီးမှန်တယ်ရအခုကျမတို့အတွေ့အကြုံရဆိုရင်အဓိကတော့တွတ်တော်မှာနော်ဒီကျမတို့ကဒီအခြေခံဥပဒေရပေးထားချက်တွေကပဲသွားနေရတာအခုကလေအခုကသွားနေကြတယ်ဆိုတော့ဒီဟာကိုကြော်လို့ရှိရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ဘယ်သူမှချိုးဖောက်လို့မရဘူးချိုးဖောက်ရင်ဒါကကွန်စတီကျူရှင်ကကိုယ်ကိုတိုင်ပလိုက်လို့ရတယ်ဟိုတရားစွဲပလိုက်လို့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုအခုကျမတို့တွတ်တော်အတွေ့အကြုံရဒီလိုသွားမယ်ဆိုလို့ရှိရင်ဥမာလက်ရှိကတော့ဟိုဥပဒေဥစ္စာမျိုးသားလွတ်တော်ရောပြည်သူလွတ်တော်ရောဒီလွတ်တော်တိုင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေရောပေးထားတယ်လွတ်တော်ဥပဒေရောပေးထားတယ်စတန်ဒီကော်မတီတွေရှိတယ်ဥပဒေဂျန်ကော်မတီတွေကအခရာပဲမျိုးသားလွတ်တော်ပြည်သူလွတ်တော်မှာဥပဒေဂျန်ကော်မတီအဲ့ဒီမှာတွားညင်းကြရတာပဲကျမတို့ကဟိုပါတီတစ်ခုလည်းချင်းချင်းနဲ့ကျမတို့ညင်းကြရတာပဲဟိုပြောရမယ်ဆိုလို့ရှိရင်တခါတခါကျမတို့ရှုံးခဲ့တာလည်းရှိတယ်တခါတခါကြောက်လို့ရှိရင်လည်းအပြင်းပေးခဲ့တာလည်းရှိတယ်ပေါ့နော်ဆိုတော့ဒါဒီ process တိုင်းကျမတို့တွားခဲ့ကြတယ်ကဲလို့မျိုးသားလွတ်တော်နဲ့ဒီလိုလိုတော့မှာဒီဥပဒေကိုဟိုအတိမကျနိုင်လို့သားလို့တော့နဲ့ဒီလိုလိုတော့နဲ့သဘောထားကွဲလွဲမယ်ဆိုရင်ဒီတောင်သူလို့တော့ကဒီပြည့်ချက်ယူကြရမယ်ဆိုတာလေဒါကဟိုအခြေခံဥပဒေရဲ့ပေးထားချက်ပဲဒီပေးထားချက်ဒီ process ကိုဘယ်သူမှကြော်ပြီးတော့လုံးလုံးမရဘူးဘယ်သူတူတူယောက်ကမှကြော်ပြီးတော့လုံးလုံးမရဘူးဆိုတော့ဒါကကျမတို့အတွေ့အကြုံပဲဒီဟာကိုကြော်လို့ကိုမရဘူးကြော်ခြင်းလည်းကြော်လို့မရဘူးကျမမြင်တာလို့ဒီတိုင်းအတွေ့အကြုံရရောကျမအမြင်ရောဒီတိုင်းပဲကျမတို့အမြင်ပါ
โอเคโอเคสรุปจนดิสไลด์อําเภอโมเมินน่ะดิมูตาลุตโตเนี่ยดิปิรุลุตโตเนี่ยทั้งกันน่ะบ่สุดท้ายไหนโดนเหมียววิบันจ๋าล่ะกาดิมูตาลุตโตเนี่ยปิรุลุตโตดิเมื่อคู่อ่ะดิปิรังมุสิลุตโตมาชินล่ะเลยโดยเฉยดิใต้ล่าเนี่ยยาสุบาเนี่ยมูตาลุตโตเนี่ยอสูรเนี่ยชုံးเนี่ยล่าล่ะปูมาเนี่ยคือดิสัจเจ็ดนี่แหละใช่ป่ะดิโตจะสุดยาเนี่ยใช่ป่ะสรุปดิใต้ล่าฤณีเนี่ยดิใต้ล่าเนี่ยทั้งกันน่ะกาดิปิรังมุสิลุตโตมาปูพี่တော့ဟိုညစ်တင်လို့ဆိုလို့ရှိရင်ဘာကြီးလောက်ဆောင်လို့လုပ်နေလဲဗျာတိုင်းသားရင်းနဲ့ဘလို့ပြောင်းမှန်းတဲ့တည်ရှိနေတာဗောဒီတီအောင်လို့ဆင့်တွတ်တော်နဲ့ပတ်သက်ပြီးတော့ဆိုတော့ဒါကိုဆွေးနွေးပြနေကြပါခင်ဗျာ
ကျွန်တော်တို့တိုင်းသားအနေနဲ့ဗောဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့တာဝန်ကအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ပြည်သူလွှတ်တော်ကတော့ကျွန်တော်တိုင်းသားအနေထားရတော့သူတို့ပြည်သူလွှတ်တော်ကဒီဟိုဗမာတိုင်းသားတွေအများစုကမြို့နယ်ကလည်းများတယ်ဆိုတော့ဗောနော်ကျွန်တော်ဗမာတိုင်းသားတွေမဟုတ်တဲ့တိုင်းသားတွေကတော့ခုနလိုမျိုးပဲအမျိုးသားလွတ်တော်မှာကျွန်တော်ကချင်းပြည်နယ်ဆိုတော့ဆက်နှုတ်ဦးပဲရတယ်ဆိုတော့ဒါပဲပြင်ပြင်ကျွန်တော်တို့တက်တာဘယ်လိုပဲဖြစ်ပြည်တော်စုမှာလည်းဆွေးနွေးလို့လည်းအဆင်မပြေဘူးအမျိုးသားလွတ်တော်ပြည်သူလွတ်တော်မှာလည်းကျွန်တော်ကအမြဲတမ်းချုံးနေနေရမှာပဲခုနဒီဥပဒေကျမ်းမှာလည်းကျွန်တော်ခုနလိုပဲဆွေးနွေးရင်လည်းတခါလေကြတော့အများစုကဥပမာဖွဲ့စည်းပုံပြင်ဆင်ရေးမှာလည်း45ဦးကော်မတီကအိုပါတီတစ်ခုကအင်အားများနေရင်တော့ဘယ်လိုပဲငင်းငင်းဘယ်လိုပဲတင်ပြတိုင်းသားပါတီတွေတွေ့တော့ပေါ့နော်ဒါကအငြင်းနဲ့ရှုံးနေမှာပဲဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခါစုပေါင်းညွတ်ဥပေါင်းဆောင်ရွက်ဖို့ပဲဒါကိုအတိပယ်ကိုကျွန်တော်တော်တော်များများလိတ်လာရတယ်လို့ပေါ့နော်ဒီ2008အခြေခံဥပဒေကဥပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာမျိုးပဲတိပယ်ကျွန်တော်ကတော့ရပါတယ်အဲ့ဒါကြောင့်ဒီဟာဟိုတိုင်းသားတော်လကောင်ဒီတခြားဒီမြေပြတ်မှာရှိတဲ့ဒီမမှာရှိတဲ့အခြေခံနဲ့ပါတီတီတော်၎င်းကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့တတ်မတော်အခန့်ကဏ္ဍတော်၎င်းဘယ်ပါတီပဲဘယ်လူမျိုးဘယ်တိုင်းသားဖြစ်ဖြစ်ကျွန်တော်ပူပေါင်းဆောင်ရွက်ဖို့ပဲအဓိကဒါမှကျွန်တော်ထိရောက်မှာဖြစ်ပါတယ်လက်ရှိအနေအထားရတော့ကျွန်တော်တိုင်းသားပါတီတွေကတော့အငြင်းနဲ့အမျိုးသားမှလည်းရှုံးမှာပဲပြည်တော်စုလွတ်တော်မှလည်းရှုံးမှာပဲပြည်သူလွတ်တော်မှလည်းရှုံးမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေကအဓိပ္ပာယ်ကတော့ပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာကိုကျွန်တော်အဓိပ္ပာယ်ရပါတယ်
โอเคကျွန်တော်ဒီဒုတိယပိုင်းဆက်သွားကြတယ်ကဒုတိယပိုင်းကတော့ကျွန်တော်ဒီကတော့ slide အောင်လဲဆွေးနွေးခဲ့လို့ပဲဒီတိုင်းတိုင်းနဲ့မျိုးသားလွတ်တော်မှာအများအနည်းစုပဲရတယ်နောက်တစ်ခါဒီပြည်သူလွတ်တော်မှာဆိုပုံနေပြီးတော့မှရတယ်နောက်ပြီးတော့ဆင့်လွတ်တော်မှာတင်တဲ့အဆိုတွေရှုံးတာရှိတယ်ဆိုတော့ဆိုဒါဒါရင်ကြည့်လိုက်ရင်တိုင်းသားရဲ့ဒီခန်းကဏ္ဍရဲ့ညီငယ်ဖြစ်စဉ်ကိုလည်းကျွန်တော်ရှင်တွဲပြီးတော့ဟိုစဉ်းစားဖို့လိုလာရပေါ့ဆိုတော့ဒီလွတ်တော်အနေနဲ့ဒီညီငယ်ဖြစ်စဉ်မှာလွတ်တော်ရဲ့ခန်းကဏ္ဍကဘလိုမျိုးပါဝင်နေရာလို့ရှိတယ်ပေါ့အဲ့တော့ဒီလွတ်တော်ရဲ့ခန်းကဏ္ဍကဒီညီငယ်ရေးဆိုဘလိုပံ့ပိုးပေးနေတယ်ဘလိုလှုပ်ဆောင်နေတယ်လို့သူစတယ်လွတ်တော်ရဲ့ခန်းကဏ္ဍအနေနဲ့ဆိုတော့ဒါကိုလည်းဆွေးနွေးပေးနေတယ်ကျွန်တော်ဒီဆိုတော့ကျွန်တော်ဦးသိန်းသူကိုဆွေးနွေးပေးနေချင်ပါတယ်ဦးသိန်းသူဆက်တော့ဆွေးနွေးပေးပါဦးလို့ပ
ါသူဒီညီငယ်ရေးဖြစ်တယ်မှာသလို့ရှိရင်လွတ်တော်ခန်းကဏ္ဍကနေပြီးတော့သူကလွတ်တော်ရဲ့အဓိကဘာလဲဆိုလို့ရှိရင်သူဒီတီတောင်သူအစိုးရအဖွဲ့ကတင်သွင်းလာတဲ့ဟာတွေကိုအတည်ပြုပါတယ်အမမဟုတ်ဘူးဆိုလို့ချင်းလည်းပဲလွတ်တော်ကိုယ်စားလှယ်တွေကဒီငိမ့်ငိမ့်ရေးလုပ်ငန်းစဉ်ကိုလုံတော့မယ်ဆိုလို့ရှိရင်အစိုးတစ်ခုအနေနဲ့သူကတင်ပြတဲ့အခါမှာအတည်ပြုပြီးတော့တယ်သူဆောင်ရွက်လို့ရတယ်လွတ်တော်မှာကျွန်တော်မှတ်မိတဲ့လောက်ဆိုလို့ရှိရင်ဒါတိုင်းလာရေးရာကွန်မတီရှိပါတယ်နော်အဲ့ဒီရနေပြီးတော့အဓိကထားပြီးဆောင်ရွက်ကြမယ်ပေါ့နော်နောက်ချက်ကလည်းကျွန်တော်တို့ဟိုလွတ်တော်ကနေပြီးတော့နောက်မှာ power sharing resource sharing တွေရှိတယ်အဲ့ဒီဟာတွေကိုကျွန်တော်လက်ထက်မှာလည်းပဲကျွန်တော်ပြင်ပေးနိုင်တယ်ဒီဘက်ကမှအဲ့ဒါကို carry လုပ်ပြီးတဲ့အခါကျတော့ new ring လိုဟာလိုဆက်ထုတ်ရမှာလားတကယ်မှန်တကယ်မြင်မြင်မှလက်တွေ့သုံးချမဲ့ကိစ္စတွေကိုသူသုံးချမှုမရှိသလောက်ကျွန်တော်ရှားခဲ့တယ်လို့ကျွန်တော်မြင်တယ်ဆိုလိုတာကတော့ကျွန်တော်တိုင်းရင်းသားကိုတကယ်ဟို democracy နဲ့ federal နှစ်သာရကိုအခြေခံတဲ့ပြည်တော်ကြီးကိုသွားမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားတွေဟုတ်လားကိုယ်ဝန်ကြီးချုပ်ကိုခန့်နိုင်အောင်နော်ကိုတေအနိုင်ရခဲ့တဲ့ပါတီကနေပြီးတော့အပြည့်ပြုတဲ့အဲ့လိုဝန်ကြီးချုပ်ပေါ့နော်ကျွန်တော်ဆိုတာ168ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ပါတီကနေတိုးတော်လည်းပဲမအောင်မြင်ပြန်ဘူးအကြောင်းမျိုးပေါ့တိုင်းသားအရေးကိုတကယ်လုံပြေးတော့မယ်ဖက်ဒရယ်အတွက်ကိုကျွန်တော်သွားတော့မယ်ဆိုလို့ရှိရင်တော့တစ်ခုပြီးတစ်ခုဖြစ်နိုင်ကြတဲ့ရာနေသွားမယ်ဆိုရင်ဒီတိုင်းသားအရေးတွေဟိုတစ်ဖြည်းဖြည်းနဲ့ကျွန်တော်ရလာမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာလည်းပဲလက်ကမ်းပဲဖြစ်သွားနိုင်တဲ့အနေအထားဖြစ်တယ်လို့ကျွန်တော်ယူဆမိကြပါတယ်ဟုတ်ကဲ့
အမေတမအချက်တော့ဆင်းနေလေပါဗျာ
။အာခုနမေကုန်မဲ့လားမသိဘူးရှင်
။ဟုတ်ကဲ့ဒီလွတ်တော်ရဲ့ခန်းကဏ္ဍပါလွတ်တော်နဲ့တိုင်းသားရဲ့ခန်းကဏ္ဍပါနောက်တစ်ခါဒီငင်းငယ်ရဲ့ခန်းကဏ္ဍဘယ်လိုပါဝင်ဆောင်ရွက်ပေးနေတယ်လို့ယူဆရတယ်ပေါ့
။ဒီငင်းငယ်ရဲ့ပတ်သက်လို့တိုင်းသားရဲ့ပတ်သက်လို့ရှိရင်ခုနလွတ်တော်ရဲ့မှာဆိုရင်ကျမတို့ကခုနတိုင်းသားခွင့်ရေးကော်မတီရှိတယ်။တစ်ဖက်ကလည်းဟိုဒီဦးသိန်းစိန်အစိုးရစတက်ပြီးနောက်ပိုင်းနောက်ဆုံးကျမထင်တယ်ဒီ2015အကူပြောင်းလေးမှာမှ NCA လက်မှတ်ရေးထိုးခဲ့တာလေ။ NCA အပြီးတက်သွားတယ်တိုင်းသားလက်မှတ်ကဏ္ဍအဲလက်မှတ်ရေးထိုးကြဒီ NCA ကြဖို့လို့ပေါ့နော်ဆိုတော့အဲ့ဒီအနေထားပါအဲ့တော့ကျမတို့ဒီ NCA ရဲ့အမွေလမ်းကြောင်းကိုစက္ကန့်ပြီးတော့ခုနပြောတဲ့ငင်းငယ်ရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့တောင်းရခဲ့တာဆို NCA ရဲ့သဘောကတော့သူ့ရဲ့စာချုပ်ထဲမှာ NCA ကိုအားလုံးတိုင်းသားလက်နက်ကိုင်တွေရော stakeholder တွေရောပါဝင်တက်မတော်ပါဝင်ပေါ့နော်ဆိုတော့တကယ့် stakeholder တွေဆွေးနွေးခဲ့ကြတာဖြစ်တဲ့အတွက်ပြန်ပြီးမှုခတ်တယ်ဆိုတော့ဒီ NCA ကိုအကောင့်ထဲပေါ်တဲ့အခါမှာဒီ framework for political dialogue ဆိုပြီးတော့နောက်တစ်ဖက်ရှိပါတယ်နိုင်ငံရေးအဲဆွေးနွေးပွဲမှုပါပေါ့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွားကြမယ်ငင်းငယ်ကိုတွားတဲ့အခါအဲ့တော့ဒီဆွေးနွေးတဲ့အခါမှာဘယ်လိုအကြောင်းအရာတွေဘယ်လိုဆွေးနွေးကြမလဲဘယ်သူတွေကတော့ဘယ်အခန်းကဏ္ဍမှာရှိမလဲဆိုတာမျိုးတွေကို framework for political dialogue ကပြောပြထားတာဖြစ်ပါတယ်အဲ့တော့ဒီ framework for political dialogue က living document လို့ပြောလို့ရတယ်ဒီနည်းနဲ့တွားရင်အဆင်ပြေလားမပြေဘူးဆိုရင်အဲဘယ်ဟာတွေကပြင်ဖို့လို့လို့လဲ framework ကိုတော့ပြန်ပြင်ဖို့လို့အခုစဉ်းစားနေကြတာရှိတယ်နောက်ဆုံးခုနပြောတဲ့ဒီ22ရာစုပင်လုံနဲ့ UPDJC အတွင်းမှုအဖွဲ့တွေလည်းပြန်ပြီးတင်ပြသွားတာရှိပါလက်ရှိလည်းအဲ့ဒီပုံမှာအော်ရနေတာဆိုတော့ကျွန်တော်ပြောချင်တာက NCA လမ်းကြောင်းကိုကျွန်တော်တို့အမွေဆက်ခံခဲ့တယ်တစ်ဖက်ဒီလိုနည်းနဲ့သွားနေကြတာရှိတယ်အဲ့ဒီမှာ NCA လမ်းကြောင်းမှာပါဝင်တဲ့လွတ်တော်ရဲ့အခန်းကဏ္ဍလွတ်တော်ရဲ့အခန်းကဏ္ဍကအစိုးရလွတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့မှာကျွန်တော်တို့ပါပါတယ်နောက်ပြီးတဲ့အခါကျတော့ဟိုဒီနိုင်ငံရေးပါတီရဲ့အစုအဖွဲ့တွေမှာကျွန်တော်တို့ပါတာဒီလုံငန်းကော်မတီတွေမှာပါတာရှိပါနောက်ပြီးရင်တော့အဲ့ဒီ NCA လမ်းကြောင်းရဖြစ်လာတဲ့ငင်းကြီးညီလာခံကြီးကနေပြီးတော့အတီးပြုတ်လိုက်တယ်ခုနပြောတဲ့ပြည်တော်စုသဘောတူစာချုပ်ပြီးပြောင်းစုလွတ်တော်မှာအတည်ပြုပြီးတော့ထိန်းသိမ်းထားပေးရတာဖြစ်တဲ့အခန်းကဏ္ဍ။ဒါတော့လွတ်တော်ရဲ့အခန်းကဏ္ဍဒီခုန mainstream မှာတော့အဲ့ဒီအတိုင်းပါတယ်။နောက်တစ်ခုကခုနအရှိန်မှာဟိုဦးသိန်းသူပြောသားတယ်လို့မျိုးပဲကော်မတီရှိပါတယ်။ကျမတို့မှာအဲ့ဒီကော်မတီကတော့ကျမအမြင်ပြောရမယ်ဆိုရင်တိုင်းသားအခွင့်အရေးကော်မတီလား။ဒီကပို့ပြီးတော့တော်တော်လက်လက်လေး initiate လုပ်နိုင်မယ်ဆိုရင်တော့ကျမတို့ကလွတ်တော်မှာရောခုနဟိုငင်းငယ်ဖြစ်စင်မှာရောပို့ပြီးတော့လွတ်တော်ရဲ့အခန်းကဏ္ဍလွတ်တော်ရဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့အခန်းကဏ္ဍကိုပြီးတော့မြင့်တက်လာမယ်။ကိုစားပြမှုရလဲပို့ပြီးလက်တမိတ်ကိုဖြစ်မယ်လို့ကျွန်မအနေနဲ့တော့မြင်မိပါတယ်။
ဆိုတော့ဒီနောက်ဆုံးပိုင်းသွားကြတယ်။နောက်ဆုံးပိုင်းကတော့ဒီ
ဟုတ်ဒီရွေးကောက်ပွဲကိုဝင်ပြီးတော့မှဒီလွတ်တော်ကိုယ်စားလက်ချုပ်ကိုလောက်ဆောင်နေတဲ့ပိုင်ဖြစ်တဲ့ခါကြတော့ဒီလွတ်တော်ကိုယ်စားလက်ချုပ်သွားပြီဆိုလို့ရှိရင်ဘယ်လိုဥပဒေတွေကိုပြင်ဆင်ပါလဲ။ဟုတ်ကဲ့ဒီဘယ်လိုဥပဒေတွေကိုပြဋ္ဌာန်းပါလဲ။ဘယ်လိုပိုင်းတွေကိုဤကထားပြီးလောက်ဆောင်ပါလဲပေါ့။ဆိုပြီးတဲ့ဒီလွတ်တော်သက်တမ်းဒီနှစ်ခုပေးပါလေဒီနိုင်ငံရေးအင်အားစုတွေတော့တက်ကြလို့ရှားသူတွေကိုအဓိကဝန်ခံကြတာကဒီနိုင်ငံရေးကဒီဘယ်လိုဆိုပြောဆိုခွင့်ကိုပြပတ်တဲ့ဥပဒေတွေနောက်တစ်ခါဒီနိုင်ငံရေးလှုပ်ရှားမှုတွေကိုလွယ်တူဖန်ဆီးနိုင်တဲ့ပုံမှန်တွေကိုပြင်ဆင်တဲ့အပိုင်းကနည်းခဲ့ရယ်ဆိုရင်ပုံစံမှုတွေရှိတယ်ပေါ့ဆိုတော့ဒါတွေကဘာကြောင့်ဒီလိုဥပဒေတွေပြင်ဆင်မှုလှုပ်ဆောင်နေရလဲဆိုတော့ဒီဥပဒေတွေကဒီရှိနေသေးရှိနေဖို့လိုအပ်နေသေးတယ်လို့ယူဆတာကြောင့်ပါပေါ့ဆိုတော့တကယ်လို့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဒါမဲ့ဒီနောက်ထပ်လွတ်တော်သက်တမ်းမှာဒီလိုဥပဒေတွေကိုပြင်ဆင်ဖို့ဟိုလှုပ်ဆောင်မှမျိုးရှိပါလားနောက်တစ်ခါဘယ်လိုဥပဒေတွေကိုပြင်ဆင်ပါလဲပေါ့လောက်ဆောင်ပါတယ်ဒါဟိုလည်းဆွေးနွေးပေးနေတယ်ကွာအရင်ဆုံးတော့ကျွန်တော်ဒီ slide online ကိုဆွေးနွေးပေးနေရှင်ပါတယ
်လာမယ့်နှစ်မှာကျွန်တော်တို့တိုင်းဒါပါတီအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရေးအဖွဲ့မှာကျွန်တော်ပါဝင်ဥပဒေပြုဖွဲ့စည်းပုံကတာဝန်ပေးထားတယ်ဆိုတော့ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာကျွန်တော်အဓိကရွေးချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတဖြည်းဖြည်းပြည်ထောင်စုဘဟုအာဏာကိုရှော့ချဖို့ကျွန်တော်ကအဓိကဒါဥပဒေပြုရမှာဖြစ်ပါတယ်လက်ရှိကျွန်တော်နိုင်ငံရေးအခင်းကျင်းကဒီစာရုပ်ပေါ်မှာပေါ့နော်ရေးဆွဲထားတဲ့ဟိုသဘောတူလက်မှတ်တွေကအောင်မြင်မှုမရှိပါဘူးကျွန်တော်လက်တွေ့ကြတဲ့ဟာပဲကျွန်တော်ဆောင်ရွက်မှတ်တာဒါကကျွန်တော်ရဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းကတိုင်းဒါတွေရဲ့ပို့ပြီးတော့လုတ်ပိုင်ခွင့်ကိုယ့်အကူလွတ်လွတ်လပ်လပ်စီမံပိုင်ခွင့်ဆိုတဲ့ဟာမျိုးရှိပါတယ်နောက်တစ်ခုကဝန်ကြီးချုပ်ကဖွဲ့စည်းပုံအခြေခံဥပဒေမှာဝန်ကြီးချုပ်ကဟိုပြည်ထောင်စုဝန်ကြီးကအခအားလျော်စွာတာဝန်ထမ်းဆောင်ရမယ်ခိုင်းနာကိုတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်အမှန်ဆိုရင်အဲ့ဒါတွေကအာဏာချော့ချဖို့လိုပါတယ်ဒီပြည်ထောင်စုဝန်ကြီးကိုပဲဟိုတာဝန်ခံရတဲ့ဆိုတဲ့အနေအထားမျိုးဝန်ကြီးချုပ်ကလိုရတဲ့ဟာမျိုးတွေပေါ့နော်ဒါတွေချော့ချဖို့လိုပါတယ်အုပ်ချုပ်ရေးရန်ရတော်လည်းကောင်းဒီဆရာတိရဲ့ဥပဒေပြုရေးအခန်းကဏ္ဍမှာလည်းကျွန်တော်တိုင်းဒါတွေနဲ့ကိုက်ညီတဲ့ခုနလိုမျိုးပဲမြေပြင်မှာကွန်းစင်းပြီးတော့ကျွန်တော်ဥပဒေပြုပြီးသားကိုမြေပြင်မှာကွန်းစင်းလူထုနဲ့မကိုက်ညီဘူးကျွန်တော်တိုင်းဒါဒေတာနဲ့မကိုက်ညီဘူးဒါတွေကိုမကိုက်ညီရင်ပြန်ပြင်ရမယ်ဥပဒေပြန်ပြုတ်ပေးရမယ်ခုနဥပဒေကြမ်းကော်မတီနဲ့ပြန်စစ်စစ်ပြီးတော့လုပ်ပေးရမှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုပြည်ဆောက်မယ်ဆိုရင်တော့ကျွန်တော်တို့ကဖက်ဒရယ်ကိုလက်တွေ့ကြကြဖွဲ့စည်းပုံပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်တို့ဖက်ဒရယ်လုပ်တာစကားအဖြစ်ပြောရင်တော့ဘယ်တော့မှကျွန်တော်ဖိအားပေါက်မှာမဟုတ်ဘူးလက်တွေ့ကြစီခြင်းနဲ့ဟိုဥပဒေပြုရေးအဖွဲ့ကဒါကိုလက်တွေ့ကြကြတယ်ပေါ့နော်အကောင့်ထဲပေါ်မှတာကျွန်တော်ပြည်ထောင်စုရဲ့စိတ်ဓာတ်ကပို့ပြီးတော့ဟိုပေါ်ပေါက်လာမှာဖြစ်ပါတယ်ဒီဆိုတဲ့ဟုတ်ကဲ့
ဥပဒေလုံးချက်တော့ဆင်းနေပြီပ
ါကျွန်တော်တို့အဓိကပေါ့နော်ကျွန်တော်တို့နိုင်ရရင်ကျွန်တော်တို့တီတန်ဂျိုးပါတီရတာလွတ်တော်မှဒီစိတ်အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံးမဲ့ဟာဒီဟိုဖက်ဒရယ်အခြေခံဥပဒေပုံမှန်261ကိုကျွန်တော်ချက်ချင်းပြည့်ဒါကျွန်တော်တို့ကကဘာဝမြန်မာဘောအတီလည်းပေါ်ပြတာလေဖွဲ့စည်းပုံအခြေခံဥပဒေပြင်တဲ့နေရာမှာဒီမိုကရေစီနဲ့ဖက်ဒရယ်နဲ့သာသာတို့အခြေခံနဲ့ပြည်ထောင်စုနဲ့ပေါ်ဆောင်နိုင်တဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်သွားမှာဖြစ်ပါတယ်အဲဒီဖွဲ့စည်းပုံအခြေခံဥပဒေမှာကျွန်တော်ဘယ်လိုအနိုးရစ်ပြင်မလဲဆိုလို့ရှိရင်ဒီ UIC ရဲ့ဟိုရွေးချယ်မှုပုံစံတွေကိုကျွန်တော်တို့ပြင်မယ်နောက်တရားဥပဒေဟိုတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်သွားမယ်ပြည်ထောင်စုလွတ်တော်အနေပြီးတော့ပြည်သူအမျိုးသားဆိုပြီးတော့ဒီလိုပို့ပြီးတော့ပြင်ရတဲ့ဥပဒေတွေရှိတယ်ဒီဥပဒေတွေမှာလည်းပဲကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတဲ့ဥပဒေတွေကိုပြင်ဆင်ပြင်ဖြတ်ပြင်ဆင်ရင်းပြင်ဖြတ်ခြင်းပြန်လည်သုံးသပ်ရမှာဖြစ်ပါတယ်ဥပမာဆိုကြပါစို့အဲဒီကျွန်တော်တို့ဥပဒေလုံလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံမှာလုံလုံစီစီဘယ်လောက်ကျိုးပေါက်သွားပြီလဲဒါမျိုးကျွန်တော်ပြန်စီစစ်ကြည့်တဲ့အခါကျတော့လိုအပ်လိုအပ်တဲ့လုပ်ငန်းတွေလုပ်ပါမယ်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်မက်ဆေ့မှာဆင်းနေပြအောင်ကျွန်တော်ဒီပေါ်မှာ
ဟုတ်ကဲ့အော်ကျမတို့ပါတီမှာတော့ဒီဥပဒေပြည်ရေးနဲ့ပတ်သက်လို့ယူကောက်ပွဲကြီးညာစာထဲမှာလည်းကျမတို့ပြောထားတာရှိပါတယ်အဓိကတော့အချက်6ချက်ပေါ်မှာအခြေခံပြီးတော့ကျမတို့ဥပဒေပြည်ရေးကဏ္ဍကိုဟိုဒီတဲ့ဥပဒေနဲ့ပတ်သက်လို့ပေါ့နော်ပြင်ဆင်တင်တာပယ်ဖျက်တင်တာအသစ်တာထန်ထားတာတွေလုပ်ပေါ်မှာဖြစ်ပါတယ်ကျမတို့ရဲ့လက်ရှိပြည်စဲဥပဒေတွေဟာဒီကျမတို့သာသာပြောနေကြတဲ့ကိုလိုနီခေတ်ဟိုဒါကျမတို့ကမတိုက်ဘူးပြောတယ်ကိုလိုနီခေတ်ကဥပဒေကြီးအများကြီးနဲ့အခုချိန်ထိတက်ရောက်ပြီးတော့အုပ်ချုပ်နေကြတာရှိပါတယ်ဥပမာအဲဇင်းဥပဒေဆိုလို့ရှိရင်လည်းဒီအတိုင်းပါပဲပေါ့နော်ကျွန်တော်ဒီလိုကျွန်တော်ဥပဒေပြုတ်ရုံနဲ့မဟုတ်ဘဲနဲ့ပြုတ်ပြီးရင် post legislative scrutiny ဆိုတာရှိပါတယ်ဥပဒေပြုတ်ပြီးနောက်ပြန်လဲစမ်းစစ်ခြင်းဒီဥပဒေတစ်ခုဟာဥပဒေပြုတ်တဲ့ရည်ရွယ်ချက်အတိုင်းလက်တွေ့ကျင့်သုံးနေတာဟုတ်ရဲ့လားအရင်တော့တစ်ခါတစ်ခါတည်းကျွန်တော်တို့ကတော့ကျင့်သုံးလိုက်တယ်ဟိုကြာထမ်းပေးလိုက်တယ်တော်တော်ကျင့်သုံးရတဲ့ focal ministry ရှိပါတ
ဒီဥပဒေရဲ့အနှစ်သာရလွတ်တော်ကပြထန်းလိုက်တဲ့အနှစ်သာရအတိုင်းရောကျင့်သုံးနေထားတဲ့ဝန်ကြီးဌာနတွေရအဲ့လိုကျင့်သုံးနေရလားမကျင့်သုံးမှုဆိုရင်ဟိုဥပဒေကိုနိုင်အားနဲ့ကြလားဒါမှမဟုတ်ဖိုကယ်မင်းနစ်ထရီရဲ့အားနဲ့ကြလားဆိုတော့ဟိုကျွန်မအနေနဲ့ပြန်သုံးသပ်မယ်ဒီပို့စ်လေဂျစ်စတစ်စတူဒန်တွေကိုလာမယ်ငါနဲ့မှာပို့ပြီးတော့သွားဖို့လို့ရှိပါတယ်အဲ့လိုသွားတဲ့အခါမှာခုန ဒီလိုမျိုးမဖြစ်ဖို့လို့နောက်ပြီးတော့ဒီလူခွေရဲ့စံချိန်စံညွှန်းကြတဲ့ညီညွတ်ဖို့အော်ဒါပြည်သူတွေကြားထဲမှာလည်းဘာသာသာဖြစ်ဖို့လည်းသူစီညွှန်းမှုကိုမြင့်တင်နိုင်ဖို့ဆိုတဲ့ဒီမှုရဲ့ပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အနေနဲ့ရတော့ဆက်လက်ပြီးတော့တောင်းရပ်သွားမယ်။အဲဒီဥပဒေကျူးယုံနေမဟုတ်ဘူး။ချီးပီးတာဥပဒေကိုလည်းပြန်ပြီးတော့တုံ့တက်မယ်။ချီးပီးတာဥပဒေရဲ့ကောင
ကျွန်တော်ဆွေးနွေးပွဲကတော့အထင်ပြည့်သွားတဲ့ဒီမှာပဲရမှာဖြစ်ပါတယ်။အပေါ်ဆွေးနွေးပွဲကြတဲ့ဦးပိန်းထွန်းဦးမက်ဆင်မာအွန်လိုင်းအောင်ရန်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။အားလုံးပဲကျေးဇူးပါခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်။ကျေးဇူးတင်ပါတယ်။
မြန်မာနိုင်ငံမှာလူရင်းမာလာရှင်းနေခြင်းပါမယ်ဖြူရီရွေးကောက်ပွဲညှိကျက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်ကြားနဲ့ DVD ရုပ်တံကထုတ်လင်းပေးတဲ့အပြင် VTV Internet Website ဆာမျက်နှာ burmese.voanews.com နဲ့ VTV မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။တင်းရင်းနဲ့မနေ့ကအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာနိုဗ ెంబ ာ3ရက်ချင်းပါမယ်သမရရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါတယ်။ဒီဘက်ကိုဦးဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါတယ်။အမေရိကန်နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက္ကသိုလ် 2000 American သမ္မတရွေးကောက်ပွဲနောက်ပိုင်းကစပြီး American အစိုးရရဲ့ဖိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသည်လာရောက်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာချင်းပါတော်မှာဖြစ်တဲ့အတွက်စနေနေ့မှာ Republican Party ကသမ္မတ Trump နဲ့သူ့ပြိုင်ဘက် Democratic Party က Joe Biden တို့ဟာသူတို့အခြေအနေရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ကစနေနေ့မှာ Pennsylvania ကိုတွားရောက်နေတယ်လို့သူ့သမ္မတဟောင်း Joe Biden ကလည်း Michigan ပြည်နယ်မှာမဲဆွဲနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Nice မြို့ Notre Dame ဖျားကျောင်းကလူ3ဦးသေဆုံးခဲ့တဲ့ဒဏ်နဲ့တိုက်ခိုက်မှုမှာဆက်နွယ်နေတဲ့တတိယမြောက်တန်တရားရှိသူကိုစနေနေ့ကပြင်သစ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒဏ်နဲ့တိုက်ခိုက်သူကအသက်27နှစ်အရွယ်တူနီးရှားနိုင်ငံသားအီဘရာဟင်အိုက်ဆေဝီဖြစ်ပြီးသူဟာတူနီးရှားကနေအီတလီနိုင်ငံလမ်ပီဒူဆာချွန်းကိုရောက်လာတာဖြစ်ပြီးပြင်သစ်နိုင်ငံပါရီမြို့ကိုအောက်တိုဘာ9ရက်နေ့မှာရောက်လာတာပါဒီတိုက်ခိုက်မှုအတွက်သူတဦးတည်းကပဲလှုပ်ဆောင်တာဟုတ်မဟုတ်နဲ့ကြိုတင်ချင်စီမှုရှိမရှိသိရဖို့ပြင်သစ်အီတလီနဲ့တူနီးရှားအာဏာပိုင်တွေကပူးတွဲဆောင်ဆန်းဆစ်ဆီးနေတာပါမြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း 9,200 ကျော်ရှိနေပြီးတေဆုံးသူကတော့စုစုပေါင်း 1,239 ဦးရှိနေပါပြီ။ရန်ကုန်တိုင်းမှာကူးစက်သူနာ 880 နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းကတော့ 45 ဦးနဲ့ဒုတိယအများဆုံးပါ။မန္တလေးနဲ့အေရဝတီတိုင်းတွေကတော့44ဦးစီနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံကိုဖြတ်တန်းပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဓာတ်ရိုက်သွားလာပြေးဆွဲနိုင်မဲ့ကားလမ်းရထားလမ်းတွေဖောက်လုံနိုင်မှုမျှော်လင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးရှာရီယာအလမ်ကပြောပါတယ်ဒီလမ်းကြောင်းတွေဟာ BRI ခေါ်တရုတ်ရဲ့ဂဗလန်စီမံကိန်းနဲ့ဆက်ဆက်နေတာဖြစ်ပါတယ်တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသ
တော်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲတတ်ပ
ါ This program has come to you from the Voice of America, Washington.